Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသွတ်တရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်အောက်တိုဘာ4ရက်ဗုဒ္ဓဦးနေ့မနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ website Facebook နဲ့ YouTube စာမျက်နှာတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကတော့ငြိမ်းချမ်းရေးပါဒီနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတက်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်တပောင်သားမှာအနည်းအခါသိကြင်ကြပါစေခဗျာဒီနေ့ထက်ကိုရောက်လာတဲ့သတင်းတွေကတော့အမေရိကန်အောက်လွှတ်တော်မှာဥက္ကဋ္ဌကေဗင်မက်ဂါဒီဟာမဲနဲ့အဖယ်ရှာခံရပါတယ်အင်ဒိုနီးရှားနိုင်ငံရဲ့နိုင်တော်ပိုင်လက်နက်ထုတ်လုပ်ရေးကုမ္ပဏီတွေကမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတဲ့အကြောင်းတန်တရားဖြစ်စရာရှိတာကြောင့်စုံစမ်းစစ်ဆေးပေးဖို့လူခွင့်ရေးအဖွဲ့တွေကအင်ဒိုနီးရှားနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကိုတောင်းဆိုလိုက်ကြပါတယ်မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲတွေကို2025ခုနှစ်မှာကျင်းပနိုင်ခြင်းရှိတယ်လို့ပြည်ထောင်စုကြားခံရေးနဲ့ဖို့ပြောရေးပါတီဝင်တူကပြောတဲ့သတင်းနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုကိုငိမ့်အေးနဲ့ပဲတင်ပြပေးကြမှာပ
ါဟုတ်ကဲ့ပါဗျာဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာနေဆက်ဖြတ်ပြီးတရုတ်နိုင်ငံတွင်အလုပ်လုပ်ဖို့စောင့်ဆိုင်နေကြတဲ့မြန်မာအလုပ်သမားထောင်ထဲချီရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ
်ခုနှစ်ရက်ကတမားတယ်ဆိုရင်ဘိုးလိုတော့မှအဆင်မပြေလည်းဒီလိုမျိုးတန်းစီရတာနဲ့တုန်ကင်ယူရတာနဲ့နော်ခုနှစ်ရက်ကတမားတွေရတော့တွေ့တော့တကယ်
နောက်ပိုင်းမှာအပြေဆုံးကိုဆက်လက်နားဆင်ရပါမယ်။တခါမြန်မာတအူးပါဝင်လူနူးသေဆုံးခဲ့ရတဲ့ဘန်ကောက်ဂုံတိုက်ပစ်ခတ်မှုနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုလည်းကြားဖို့ရှိပါတယ်။ဒါ့အပြင်နိုင်ငံတကာသတင်းဆောင်မတွေနဲ့ဒုတိယပိုင်းနိုင်ယူဘက်မှာတော့အပတ်စဉ်စီစဉ်နေဖြစ်မြေကြီးဩဇာကဏ္ဍယူကရိန်းနဲ့မြန်မာအရေးနှိုင်းရှင်ချက်အမေရိကန်နိုင်ငံအကြောင်းတည်ကောင်းစေရနဲ့ကမ္ဘာတလောခီးသွားအစီအစဉ်တွေကိုပြည့်ပြည့်စုံစုံတက်ဆက်ပေးဖို့ရှိပါတယ်များ။အခုအရင်ဆုံးတော့ဒီကနေ့မနေ့ထိပ်တန်းရောက်သတင်းတွေကိုဦးတမောင်တန်းတဲ့သူကျွန်တော်ညီညာရေးကပြောပြပေးမှာဖြစ်ပါတယ်။
အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာဒီကိုယာဒူးကဖယ်ရှားရေးအဆိုကိုမဲခွဲခဲ့ရမှာအဆိုဘက်ကအနိုင်ရရှိသွားတဲ့အတွက်မစ္စတာကေဗင်မက်ကာဒီကဥက္ကဋ္ဌယာဒူးကနေအင်္ဂါနေ့နေ့လယ်ပိုင်းကဆင်းပေးလိုက်ရပါပြီ216မဲ210မဲနဲ့အဆိုဘက်ကအနိုင်ရရှိသွားခဲ့တာဖြစ်ပါတယ်ကွန်ဆာဗေးတစ်တွေလိုလားတဲ့အတိုင်းဘတ်ဂျက်ကိုပြီးခဲ့တဲ့ပတ်ကမချနိုင်ခဲ့တဲ့အတွက်ရီပပ်ဘလစ်ကန်လွှတ်တော်အမတ်မတ်ဂေ့စ်ကခေါင်းဆောင်မှုပြောင်းလဲရေးအတွက်မဲခွဲရေးအဆိုကိုတနင်္လာနေ့ညပိုင်းမှာအဆိုပြုတင်သွင်းခဲ့တာပါအလုပ်တော်ဥက္ကဋ္ဌယာဒူးကနေဘယ်ဥက္ကဋ္ဌမှာခုလိုမဖယ်ရှားခံခဲ့ဘူးတဲ့အတွက်ဒါဟာသမိုင်းဝင်ဖြစ်ရလဲဖြစ်သွားခဲ့ပါတယ်။မစ္စတာမက်ကာဒီကဒီမိုကရက်အမတ်တွေနဲ့အပေးယူတစုံတရာလုပ်ခဲ့ရင်မဲရနိုင်ပေမဲ့ယာဒူးတည်မြဲဖို့အတွက်ဘာအပေးယူမှလုပ်လို့မဖြစ်ဘူးလို့သူကပြောခဲ့ပါတယ်။ဒါကြောင့်လဲမစ္စတာမက်ကာဒီကိုဝေဖန်ကြတဲ့ Republican အမတ်အနည်းငယ်နဲ့သူ့ကိုခေါင်းဆောင်မှုနဲ့မထိုက်တန်ဘူးလို့မြင်ကြတဲ့ဒီမိုကရက်အမတ်တွေကအဆိုဘက်ကနေမဲပေးခဲ့ကြတာပါ။ခုလိုသဘောထားတင်းမာတဲ့လေယာ Republican အမတ် Mackis ရဲ့အဆိုကြောင့်လွတ်တော်အတွက် Republican ခေါင်းဆောင်မှုဟာ POP ရဲ့အခြေအနေကိုရောက်သွားပါတော့တယ်။နောက်တစ်ဆင့်ကဘာဖြစ်လာမလဲဆိုတာကလည်းမရင်မရဖြစ်နေပါတယ်။ Republican Party ကအောက်လွှတ်တော်မှာအမတ်အနည်းငယ်နဲ့အများစုဖြစ်နေပေမဲ့ဥက္ကဋ္ဌနေရာဆက်ခံမဲ့သူကိုလည်းကွဲကွဲပြားပြားမမြင်ရတဲ့အနေအထားဖြစ်နေပါတယ
်။ Haiti နိုင်ငံနဲ့ကအကြမ်းဖက်ဂိုင်းတွေကိုကူညီနှိမ်နင်းရရင်ကန်ဂျာနိုင်ငံဥဆောင်တဲ့နိုင်ငံတကာလက်နက်ကိုင်တပ်ဖွဲ့တွေကိုဆစ်လက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကမဲခွဲအတည်ပြုလိုက်ပါတယ်။အမေရိကန်နဲ့အီကွေဒေါနိုင်ငံတွေကပြုစုတင်သွင်းတဲ့မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကမဲခွဲခဲ့ရမှာထောက်ခံမဲ73မဲရခဲ့ပြီးရုရှားနဲ့တရုတ်နိုင်ငံတွေကတော့မဲမပေးဘဲကြားနေခဲ့ပါတယ်။ကုလလုံခြုံရေးကောင်စီကအတည်ပြုချက်အရဟေတီနိုင်ငံကိုလက်နက်ကိုင်တပ်ဖွဲ့တနစ်တာဆစ်လွတ်မှာဖြစ်ပြီး6လရောက်တာနဲ့အခြေအနေတွေကိုပြန်လည်ဆန်းစစ်သုံးသပ်ရမှာဖြစ်ပါတယ်။ကုလသမဂ္ဂရဲ့အတည်ပြုချက်နဲ့ဟေတီနိုင်ငံကိုလုံခြုံရေးတပ်ဖွဲ့တွေဆစ်လွတ်တာဟာနှစ်ပေါင်း20နီးပါးအတွင်းမှာဒါပထမဆုံးချိန်လည်းဖြစ်ပါတယ်။လက်နက်ကိုင်တပ်ဖွဲ့တွေဆစ်လွတ်မဲ့ရက်ကိုတော့မတတ်မိုက်ရသေးပါဘူး။အမေရိကန်နိုင်ငံသားဝင်ကြီးအန်ထိုနီဘလင်ကင်ကတော့လာပိုင်းတွင်းဖြစ်မယ်လို့ပြောထားပါတယ်။တပ်ဖွဲ့ဝင်တွေရဲ့ကုန်ကျစရိတ်ကိုကိုယ်သဘောဆန္ဒအရကုလသမဂ္ဂလုံခြုံရေးကောင်စီဝင်အဖွဲ့ဝင်တွေကထည့်ဝင်ကြရမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုကတော့ဒေါ်လာတန်း100ထိထည့်ဝင်ဖို့ကတိပြုထားပါတယ်။ဟေတီနိုင်ငံမှာအကြမ်းဖက်မှုတွေနဲ့လူဆိုးကိုင်းတွေတိုးလာနေတဲ့အတွက်ပြည်တွင်းလုံခြုံမှုရှိဖို့နဲ့နှောင့်နှေးနေရတဲ့ရွေးကောက်ပွဲကျင်းပနိုင်အောင်လက်နက်ကင်တပ်ဖွဲ့တွေချက်ချင်းဆေလွတ်ပေးဖို့ဟေတီဝန်ကြီးချုပ်ကပန်ကြားခဲ့ပြီးတနင်္လာနေ့အကြာမှာလုံခြုံရေးကောင်စီကအခုလိုမဲခွဲဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်ဗျာ
။အိန္ဒိယမှာရှိတဲ့ကနေဒါတန်တမန်62ယောက်နဲ့41ယောက်ကိုဖယ်ရှားဖို့အိန္ဒိယကအမိန့်ထုတ်လိုက်တဲ့အကြောင်းအမည်မဖော်လို့တဲ့ကနေဒါတာဝန်ရှိသူတို့ကအင်္ဂါနေ့ကပြောပါတယ်။ကနေဒါနဲ့အိန္ဒိယတို့ကအကြီးတန်းသံတမန်တွေကိုအပြန်အလှန်နှင်ထုတ်ခဲ့ကြပြီးတဲ့နောက်အင်္ဂါနေ့ကအိန္ဒိယကခုလိုလုပ်လိုက်တာဖြစ်တယ်လို့ Financial Times စာကြီးကပထမဦးဆုံးဖော်ပြခဲ့ပါတယ် ကနေဒါနိုင်ငံဗန်ကူးဗားမြို့နားမှာနေထိုင်နေတဲ့အိန္ဒိယကထွက်ပြေးလာသူဟာရစ်စင်နေဂျာကိုတပ်ဖြတ်မှုမှာအိန္ဒိယနိုင်ငံကပါဝင်ပတ်သက်နေကြောင်းယုံကြည်ရလောက်တဲ့ဆွဆွဲချက်တွေရှိတယ်လို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကပြောပြီးတဲ့နောက်သံတမန်တွေကိုခုလိုအပြန်အလှန်နှင်ထုတ်ခဲ့ကြတာပါ1989နှစ်များအတွင်းကကာလစ်တန်အမည်ရှိတဲ့နိုင်ငံတိုင်းကထူထောင်မဲ့စစ်ခွဲထွက်ရေးလှုပ်ရှားမှုမှာနေဂျာပါဝင်ခဲ့တဲ့အခန့်ခါနာကြောင့်သူဟာအကြမ်းဖက်သမားဖြစ်ပြီးကနေဒါဟာကာလစ်တန်လိုလာတဲ့အဆွေအောက်သမားတွေခလုံးအတိုင်းပြည်ဖြစ်နေတယ်လို့အိန္ဒိယကပြောကြလိုက်ပါတယ်။ကနေဒါမှာရှိတဲ့အိန္ဒိယတန်တမန်ကအနှဲငယ်ပဲရှိတယ်လို့ဆိုပြီးအိန္ဒိယမှာရှိတဲ့ကနေဒါတန်တမန်တွေကိုကန့်သတ်ဖို့ဒီအတိုင်းငင်ကအိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောခဲ့ပါတယ်။ကနေဒါနဲ့အိန္ဒိယဆက်ဆက်ရေးတက်မလာတာကြောင့်ပြီးခဲ့တဲ့အပတ်တုန်းကအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကအိန္ဒိယနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံခဲ့ပါသေးတယ်။
နိုင်ငံကတရားရုံး ICC ကိုဝင်ရောက်ဖို့အမေနီးယားလွှတ်တော်ကအင်ကာနေမှာမဲခွဲအတီးပြုတ်လိုက်တဲ့အတွက်မာမိတ်ရုရှားနိုင်ငံနဲ့ဆက်ဆံရေးမှာအစွန်းထွန်းနေဖြစ်လာစေပါတယ်။ယူကရိန်းနိုင်ငံရဲ့ကလေးငယ်တွေကိုရုရှားနိုင်ငံစီခေါ်ထုတ်သွားတဲ့စစ်ရာဇဝတ်မှုနဲ့ပတ်သက်နေတဲ့အတွက်ဆိုပြီးရုရှားသမ္မတဗလာဒီမီယာပူတင်ကိုဖမ်းဆီးဖို့ ICC ကဒီနှစ်စံပိုင်းလောက်မှာပဲအမိန့်ထုတ်ထားတာပါ။ ICC ကိုဝင်ဖို့အမေနီးယားကကုလိုဆုံးဖြတ်လိုက်တဲ့အတွက်အားနည်းလာနေတဲ့နှစ်နိုင်ငံဆက်ဆံရေးအတွက်ရှစ်ဆက်ပို့ပြီးစိုးလာမယ်ပုံရှိနေပါတယ်။ICC ကိုဝင်ရောက်ဖို့အမေနီးယားအစိုးရရဲ့ဆောင်ရွက်ချက်ဟာမိတ်ဆွေကောင်းမဆန်တဲ့ခြေလှမ်းဖြစ်တယ်လို့ရုရှားနိုင်ငံကပြီးခဲ့တဲ့လမှာပဲပြောဆိုထားပါတယ်။နိုင်ငံတကာတရားရုံးရဲ့အုတ်မြစ်ဖြစ်တဲ့ Rome Statute ကသဘောတူညီချက်ကိုလိုက်နာမယ်ဆိုပြီးလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေအနေနဲ့သူတို့နိုင်ငံနယ်နိမိတ်ထဲရုရှားသမ္မတခြေချရတဲ့ဖန်ဆီးပေးရမယ်တာဝန်ရှိပါတယ်။အမေနီးယားအစိုးရတာဝန်ရှိသူတွေကတော့ ICC ကိုဝင်ဖို့ကြိုးပမ်းချက်ဟာရုရှားနိုင်ငံနဲ့မပတ်သက်သူပဲအဇာဘဂျန်နိုင်ငံရဲ့ရန်လိုတဲ့အပြုအမူတွေကြောင့်ဖြစ်လာတာလို့ဖြေရှင်းထားပါတယ်ခင်ဗျာ။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပို့ထုနဲ့မနက်သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံတော်ပိုင်းလက်နက်ထုတ်လုပ်ရေးကုမ္ပဏီတွေကမြန်မာစစ်တပ်ကိုလက်နက်ရောင်းချနေကြောင်းတန်တရားဖြစ်စရာရှိတာကြောင့်စုံစမ်းစစ်ဆေးပေးဖို့အမျိုးသားလူ့အခွင့်အရေးကော်မရှင်ကိုလူ့အခွင့်အရေးအဖွဲ့တွေကတနင်္လာနေ့ကတောင်းဆိုလိုက်ကြပါတယ်။နိုင်ငံတော်ပိုင်းလက်နက်ထုတ်လုပ်သူကုမ္ပဏီ၃ခုကမြန်မာနိုင်ငံကိုလက်နက်ရောင်းနေတယ်လို့တန်တရားရှိတာဖြစ်ကြောင်းတက်ကြွလှုပ်ရှားသူတွေရဲ့ရှေ့တွေ Ferry Emissary ကပြောပါတယ်။တိုင်ကြတဲ့အဖွဲ့မှာပါဝင်ကြတဲ့အဖွဲ့တွေကတော့ချင်းလူ့အခွင့်အရေးအဖွဲ့မြန်မာတာဝန်ခံမှုစီမံချက်အဖွဲ့တို့အဓိပ္ပာယ်ရနိုင်တဲ့မြန်မာ Accountability Project နဲ့ယခင်အင်ဒိုနီးရှားအစိုးရရှေ့နေကြုံတဲ့လူခွေးစော်စီယုံသူမာဆူခီဒါရုစမန်တို့ဖြစ်ကြပါတယ်။သူတို့တာနီယာရှိကြတဲ့အင်ဒိုနီးရှားနိုင်ငံတော်ပိုင်ကုမ္ပဏီ၃ခုကတော့လက်နက်တွေထုတ်လုပ်တဲ့ PT Bandits သင်္ဘောလုပ်တဲ့ PT Pel နဲ့အာဂါတာဝေဟင်ကုမ္ပဏီ PT Dagandara တို့ဖြစ်ကြပါတယ်။ဒီကုမ္ပဏီတွေကမြန်မာစစ်ကောင်စီတဲကဝန်ကြီးတယောက်ရဲ့သားပိုင်တဲ့ True North ကုမ္ပဏီကိုရောင်းချပေးခဲ့တာဖြစ်တယ်လို့တိုင်ကြားစာထဲမှာဖော်ပြထားတာပါပစ္စတိုတိုက်ခိုက်ရေးရိုင်ဖယ်နဲ့ထိုးစစ်သုံးယင်းတွေကိုရောင်းချခဲ့တယ်လို့တိုက်ကြားသူတွေကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံဒါမှမဟုတ်ပတ်သက်ရာတတိယအဖွဲ့နဲ့ဘာသာကျုပ်ပတ်မရှိပါဘူးလို့ PT Dagandara ကတော့ပြောပါတယ်2016ခုနှစ်ကလေးကမြန်မာနိုင်ငံကိုသူ့ထုတ်ကိုဘာမှမရောင်းချခဲ့ပါဘူးလို့ PT Pintet ရဲ့ညွှန်ကြားမှုကလည်းမီဒီယာတွေကိုအစောပိုင်းကပြောခဲ့ပါသေးတယ်ဘယ်တော့မှတင်ထားကြောင်းရယ်ဆွဲမပါတဲ့ True North ရဲ့ကုမ္ပဏီအင်တာနက်စာမျက်နှာမှာတော့အဲ့ဒီအင်ဒိုနီးရှားနိုင်ငံတော်ပိုင်ကုမ္ပဏီတွေဟာ True North ကုမ္ပဏီရဲ့မဟာဗျူဟာတွဲဖက်တွေဖြစ်တယ်လို့ဖော်ပြထားပါတယ်
။မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲတွေကို2025ခုနှစ်မှာကျင်းပနိုင်ခြင်းရှိတယ်လို့ပြည်ထောင်စုချက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်တူဦးကိုကိုကပီ AFP သတင်းကအင်္ဂါနေ့မှာရေးပါတယ်။ပြည်ခိုင်ဖြိုးပါတီကစစ်တပ်ကကြောထောက်နောက်ခံပေးထားတာဖြစ်တယ်လို့အခြားပါတီဝင်တူဦးကလည်းရွေးကောက်ပွဲကျင်းပနိုင်ခြင်းရှိကြောင်း AFP သတင်းဌာနကိုအတည်ပြုပြောဆိုခဲ့တယ်လို့ဘန်ကောက်ပို့စ်သတင်းစာမှာဖော်ပြထားပါတယ်ရွေးကောက်ပွဲဝင်ပြိုင်မှုစစ်ကောင်စီကခွင့်ပြုချက်ပေးထားတဲ့ပါတီ36ပါတီရှိတယ်လို့လည်းစစ်ကောင်စီကဖွဲ့စည်းပေးထားတဲ့ရွေးကောက်ပွဲကော်မရှင်ကအင်္ဂါနေ့မှာပြောပါတယ်ရွေးကောက်ပွဲကျင်းပမဲ့ရက်ကိုတော့မပြောသေးပါဘူး2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးခဲ့တဲ့နောက်နိုင်ငံရေးအခြေအနေတွေတည်ငြိမ်လာတာနဲ့တပြိုင်နက်ရွေးကောက်ပွဲကျင်းပမယ်လို့စစ်တပ်ကပြောဆိုထားတာပါရွေးကောက်ပွဲကျင်းပနိုင်မယ့်ရက်ကိုပြီးခဲ့တဲ့လကပြောဆိုတာမျိုးတွေရှိခဲ့ပေမဲ့မြန်မာနိုင်ငံမှာရေးပေါ်အခြေအနေထုတ်ပြန်ဓာတ်ဆဲဖြစ်တယ်လို့ Bangkok Post မှာရေးပါတယ်။ ဘယ်ချိန်ဘယ်ကာလမှာဖြစ်ဖြစ်ရွေးကောက်ပွဲကျင်းပမယ်ဆိုရင်လည်း2020ခုနှစ်မှာပြတ်သက်နိုင်ရခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုတော့တွေ့ရမှာမဟုတ်ဘူးလို့ Bangkok Sport မှာဆိုပါတယ်စကောင်စီကပြတ်ထန်းခဲ့တဲ့ရွေးကောက်ပွဲဆိုင်ရာစီမင်းစည်းကမ်းတွေတင်းကျပ်လွန်းတဲ့ပြင်နိုင်ငံရေးပါတီမှပုံတင်ဆင်းမသွင်းခဲ့တဲ့အတွက်ဆိုပြီးစကောင်စီက NLD ပါတီကိုဖျက်သိမ်းထားတာလည်းဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံအခြေစိုက်သဘောအုပ်စုတွေနဲ့အချိတ်ဆက်ရှိတယ်လို့တန်ရရှိနေတဲ့အကြမ်းဖက်သမားအစွတ်ဆွဲခံရသူတယောက်ကိုအိန္ဒိယမျိုးသားစုံစမ်းစစ်ဆေးဌာန NIA ကဖမ်းဆီးလိုက်တယ်လို့တာဝန်ရှိသူတယောက်ကဒက္ကန် Herald သတင်းဌာနကိုပြောပါတယ်မဏိပူရမှာလက်ရှိဖြစ်နေတဲ့လူမျိုးရေးမငြိမ်မသက်မှုတွေကိုခွင့်ကောင်းယူပြီးအိန္ဒိယနိုင်ငံကိုတိုက်ခိုက်ဖို့ရှိုးဝဲကြမ်းစီနေတယ်လို့အစိုးရကထင်မြင်ယူဆနေတာပါ Morian Dam and Singo Manipura ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးမေးမြန်းဖို့အတွက် New Delhi ကိုစနေနေ့ကခေါ်ဆောင်လာခဲ့တယ်လို့ NIA ပြောရေးဆိုခွင့်ရှိသူကပြောပါတယ်ရဲတပ်ဖွဲ့လက်နက်တိုက်ကလူယူခဲ့တဲ့လက်နက်တွေကိုလက်ဝဲတွေ့ရှိမှုနဲ့မဏိပူရမှာလူ9ယောက်ကိုဖမ်းဆီးခဲ့ရမှာဆင်းဟာအဲ့ဒီအထက်ကတယောက်ဖြစ်ပါတယ်သူတို့9ယောက်လုံးကိုဒေသတရားရုံးကတောက်ချနေမှာအာမခံနဲ့ပြန်လွတ်လိုက်ပေမဲ့Mr. Singh ကိုချက်ချင်းပြန်လဲဖမ်းဆီးပြီး New Delhi ကိုခေါ်မသွားမီအမည်မသိနေရာကိုခေါ်ဆောင်သွားခဲ့ပါသေးတယ်။သူဟာလက်နက်တွေနဲ့ဖောက်ခွဲပစ္စည်းတွေကိုစုဆောင်းနေတဲ့အုပ်စုနဲ့ဆက်ဆက်ကြောင်းတန်ရရှိနေတယ်လို့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။သူ့ကို New Delhi မှာရုံးထုတ်ပြီးရဲကနောက်ထပ်5ရက်ထိန်းသိမ်းခွင့်ကိုတရားရုံးမှာတောင်းခံရယူထားပါတယ်
။ပါကစ္စတန်နိုင်ငံတွင်းကအာဖဂန်တပ်သမား9တန်းအပါအဝင်အထောက်ထားမဲ့ရွှေပြောင်းဝင်ရောက်လာသူအလုံးလူမှ10ရက်နေနောက်ဆုံးထားပြီးပြည်တွင်းကထွက်ခွာကြရမယ်လို့ပါကစ္စတန်အစိုးရကကြေညာလိုက်ပါတယ်။ထွက်မသွားပဲကြံရည်သူတွေကိုလည်းနေရပြန်ပို့မယ်လို့ပြောပါတယ်။အစစ်မြစ်အစိုးရအဖွဲ့ဝင်တွေရပ်ဖက်ခေါင်းဆောင်တွေစစ်ဖက်အရာရှိတွေနဲ့အင်္ဂါနေ့ကမြို့တော်အစ္စလာမဘတ်မှာကျင်းပတဲ့အစည်းအဝေးမှာပါကစ္စတန်အင်ဆောင်အစိုးရဝန်ကြီးချုပ်အန်နဝါ ဦးဟက်ကာကာကဒီအစည်းအဝေးကိုအတည်ပြုလိုက်တာဖြစ်ပါတယ်။ပြည်တွင်းမှာရှိနေကြတဲ့တရားမဝင်ရွှေပြောင်းဝင်ရောက်လာသူအားလုံးနိုဝင်ဘာ10ရက်နေ့မှာသူတို့မိခင်နိုင်ငံတွေစီပြန်လည်ထွက်ခွာကြရမယ်လို့ပြည်ထောင်ဝန်ကြီးဆာဖာရက်ဘူတီကစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။နောက်ဆုံးသတ်မှတ်ရမှာမပြန်ကြသူတွေကိုတော့အစိုးရအေဂျင်စီတွေအားလုံးကနေရပြန်ဖို့နိုင်အောင်အပြည့်အဝဝိုင်းဝန်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။ပါကစ္စတန်မှာတရားမဝင်နေထိုင်နေသူအရေးအတွက်ကိုဝန်ကြီးဘူတီကပြောမသွားပေမဲ့အာဖဂန်နိုင်ငံသားကတော့တိတိကျကျ9တန်းလောက်ရှိမယ်လို့ခန့်မှန်းကြပါတယ်။နိုဝင်ဘာတရနေ့ကစပြီးပြည်ဝင်ခွင့်ဗီဇာနဲ့အာဖဂန်တွေပြည်ဝင်ခွင့်ပြုမယ်လို့လည်းကြေညာထားပါတယ်။ပါကစ္စတန်နိုင်ငံထဲမှာအကြမ်းဖက်မှုတွေလက်တလောတိုးလာနေတဲ့အတွက်တရားမဝင်ရွှေပြောင်းဝင်ရောက်လာတဲ့အာဖဂန်တွေကိုအခုလိုအရေးယူလာတာလည်းဖြစ်ပါတယ်ခင်ဗျာ။ဗိုလ်တုံးနဲ့မနဲ့ထိတ်တန်းရောက်တဲ့တွင်တွေကိုဆရာဥတ္တမောင်သားနဲ့အတူကျွန်တော်ကညင်ညာပေးခဲ့တာဖြစ်ပါတယ်။ VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bambis.voenews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာဖမ်းယူနားဆင်နိုင်ပါတယ်။အခုကဆက်လို့သတင်းပေးပို့ချက်တွေစောင့်မားတွေကိုစတိုက်တင်ဆက်သွားဖို့ရှိပါတယ်။ Bangkok ကတနက်ပြစ်ခတ်မှုနောက်ဆုံးအခြေအနေမတင်ဆက်မီမှာတရုတ်မှအလုပ်ရဖို့နေဆက်မှာစောင့်ဆိုင်းနေရတဲ့မြန်မာထောင်ချီအကြောင်းသတင်းပေးပို့ချက်နဲ့စတင်ပါစီခင်ဗျာ။တရုတ်နယ်စပ်ဖြတ်ပြီးတရုတ်နိုင်ငံနဲ့အလုပ်ရှာကြတဲ့မြန်မာအလုပ်သမားတွေအတွက်တရုတ်နိုင်ငံနယ်စပ်ရွှေလီမြို့မှာ9ရက်ပဲနေထိုင်ခွင့်ရတာမို့အလုရှာဖို့အတော်လေးအခက်ကြုံနေရတယ်လို့လုံထမားတွေက VOE ကိုပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံတွင်းအလုကန်ခွင့်လန်းနေပါနေမှုကြောင့်တရုတ်နိုင်ငံထဲမှာအလုရဖို့မြန်မာနယ်စပ်မှာစောင့်ဆိုင်းနေကြသူကထောင်ထဲချီကိုရှိနေတာပါ။ဒီကြောင့်သတင်းပေးပို့ချက်ကိုကိုသားညွန့်ဦးကပြောပြပေးမှာဖြစ်ပါတယ်
။မြန်မာနယ်စပ်တောင်ရှိသူတွေညှိနှိုင်းပြီးတော့တရုတ်ရွှေလီမြို့ကိုတပတ်ဝင်ထွက်ခွင့်ရမယ်။ယာယီနယ်စပ်ဖြတ်ကျော်ခွင့်ကတ်တွေကိုပြန်ပြီးတော့ထုတ်ပေးခဲ့တာတလနီပါရှိနေပြီဖြစ်ပါတယ်။အလုတ်ကံရှိတဲ့အတွက်တပတ်နေထိုင်ခွင့်ကတ်နဲ့ပဲရရအလုတ်လုပ်နေကြတဲ့မြန်မာနိုင်ငံသားအများစုဟာအပြေးလွှာကိုအလုတ်ရှာငွေရှာပြီးတော့အချိန်ပြည့်တာနဲ့မြန်မာနိုင်ငံဘက်ကိုပြန်လာနောက်တစ်ခေါက်ပြန်သွားဖို့တပတ်နေထိုင်ခွင့်ထပ်လျှော့ရမှာမို့လို့အတော်လေးကိုဒုက္ခရောက်ကြရတယ်လို့ရွှေလီမြို့ကမြန်မာလုပ်ငန်းရှင်တချို့က view ကိုပြောပါတယ်။တရုတ်ယူနန်အစိုးရကလည်းခွင့်ပြုထားတဲ့ရက်ထက်ကြော်သူတွေကိုအရေးယူမယ်လို့ဒီအပိုင်းထဲမှာစာထုတ်ထားပါတယ်။ဒါကြောင့်မလို့တစ်နှစ်သက်တမ်းပြီးထားပြီးတော့တရားဝင်အလုပ်လုပ်ကန်ခွင့်လည်းရနိုင်တဲ့နေဆက်ဖြတ်ကျော်ခွင့်စာအုပ်အနီကိုနှစ်နိုင်ငံညှိနှိုင်းပြီးတော့လူတိုင်းကိုထုတ်ပေးမယ်ဆိုရင်တော့အားလုံးအဆင်ပြေသွားနိုင်တဲ့အကြောင်းရှီလီမျိုးကမြန်မာလုပ်ငန်းရှင်တူဦးက view ကိုပြောပါတယ
်အဲ့တော့ဖန်ကြီးတို့ကတော့တို့ကအေးနေရဘူးပြောရှင်ကျွန်တော်တို့ဟောရှိနေတာပေါ့နော်ဘာပါဘာကြီးမှရှိနေမှာပေါ့ဘာဒီမှာဒါရဲ့ဆိုပတ်ပြန်တော့အဲ့
တရုတ်ယူနန်ဆွေဘက်ကတော့ဒီရက်ကျော်နေထိုင်သူတွေကိုဖမ်းဆီးအရေးယူမယ်လို့ကြေညာထားပေမဲ့လက်ရှိမှာတော့အရင်ကထက်ဖြေလျှော့ပြီးတာတွေရှိပြီးတော့နာမည်ပြက်စည်းဝင်သူတွေဒုစရိုက်ကျွလွန်ထားသူတွေကိုပဲပြည်ဝင်ခွင့်ကန့်သက်ထားပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံဘက်ကနိုင်ငံသားတွေနဲ့ပတ်သက်တဲ့မူဝါဒကိုမကြာခဏဆူသလိုပဲပြောင်းလဲတတ်တဲ့အတွက် ရက်ကျော်နေထိုင်ပြီးတော့လုံလောက်ကိုင်းနေသူတွေအနေနဲ့ဖမ်းဆီးခံရနိုင်ချေများနေပါတယ်။သူတို့ဟာရွှေလီမြို့ထဲကိုတပတ်ကနဲ့ဝင်ပြီးတော့6ရက်အလုပ်လုပ်ကြပါတယ်။အဲဒီနောက်မြန်မာဘက်အချမ်းမူဆယ်မြို့မှာတခါနောက်ထပ်ဝင်ခွင့်ရဖို့အတွက်လူထောင်ချီပြီးတော့ရပ်ပေါင်းများစွာပြန်ပြီးတော့တိုကင်ယူတန်းစီရပါတယ်။တရုတ်နိုင်ငံထဲမှာ6ရက်အလုပ်လုပ်လို့ရတဲ့ဝင်ငွေကတန်းစီရင်စောင့်ဆိုင်းရင်ကုန်သွားတယ်လို့တချို့က view ကိုပြောပါတယ်။တရုတ်နိုင်ငံထဲမှာလည်းရတဲ့အလုပ်ကိုမရွေးဘဲနဲ့လုပ်ကင်နေရတဲ့အကြောင်းမြန်မာလူသမားတဦးက view ကိုပြောပါတယ်
။အလုပ်ကသူ့အနေနဲ့သူတော့ရှိပါတယ်။ဒါပေမဲ့လောကကရော့လာတာတွေဘောနောတရုတ်ကညင်းလို့ချင်းနောက်တရုတ်ကဝေလုံးမဲ့ဟာတွေအကြောင်းလဲအခက်အဲလိုခက်ခဲရရှိတယ်ပေါ့လေ။ပြောချင်တာအလုပ်ကိုရွေးလို့မရတော့ဘူးဘောနော။ကြီးများလို့လည်းမရတော့အနေထားဖြစ်ကုန်လာတာပါလေ
။ခုနှစ်ရက်ကတမားတယ်ဆိုရင်ပိုးလို့တော့မှအဆင်မပြေနိုင်ဘူး။ဒီလိုမျိုးတန်းစီရတာနဲ့တုန်ကင်ယူရတာနဲ့နော်။ခုနှစ်ရက်ကတမားတွေရတော့တွေ့တော့တကယ်အစမပြေနိုင်ဘူးဗျ။တော့ခုနှစ်ရက်ပြည့်ရင်တန်းထွက်ရမှာဆိုတော့လေ
။လက်ရှိမှာတော့ပြည်ထောင်မှာထက်တရုတ်မှာရသလောက်သွားလုပ်နေရတာကပိုပြီးတော့အဆင်ပြေနေကြတယ်လို့ဆိုပါတယ်။ဖုန်းအပိုပစ္စည်းစည်ုံတွေအထည်ချုပ်စည်ုံတွေမှာတစ်လောက်ကိုတရုတ်ယွမ်ငွေ 2800 2500 လောက်ရကြပါတယ်။ရွှေလီမြို့မှာအနေကြသူတွေကတရုတ်လောက်ခကိုတရုတ်ယွမ်ငွေ 180 200လောက်ရကြပေမဲ့ခုနှစ်ရက်တပတ်ကတည်းကဝင်လာသူတွေကတော့တရုတ်ကိုယွမ် 120 မြန်မာကျပ်ငွေနဲ့ဆိုရင် 3000 ခွဲလောက်ပဲရကြတာဖြစ်ပါတယ်ခင်ဗျာ။
ကိုတာညုံပြောပြခဲ့တာပါအခုတော့ဘန်ကောက်ကကုန်တိုက်ပစ်ခတ်မှုသတင်းပဲကြည့်အောင်ပါထိုင်းနိုင်ငံဘန်ကောက်မြို့လေကဆိုင်ယန်ပါရာဂွန်းကုန်တိုက်ကြီးမှာအသက်16နှစ်အရွယ်ထိုင်းလူငယ်တူကအောက်မြင်းကြီးဓာတ်ကစတင်ဝေရောက်ပြီးကုန်တိုက်ထဲရလူတွေကိုတရက်နဲ့ပစ်ခတ်မှုကြောင့်မြမတဦးပါဝင်2ဦးသေဆုံးပြီး5ဦးဒဏ်ရာရကြောင်းထိုင်းရဲချုပ်ကသတင်းထုတ်ပြန်ထားပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကထိုင်းနိုင်ငံကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံဘန်ကောက်မြို့ကCN Paragon ကုန်တိုက်တဲ့ကိုအသက်16နှစ်အရွယ်ထိုင်းလူငယ်တဦးဟာညနေ 4:20 လောက်ကဝင်ရောက်လာပြီးကုန်တိုက်တဲ့ကလူတွေကိုဆယ်ချက်ထက်မနည်းပြစ်ခတ်မှုလုပ်ခဲ့တယ်ဆိုပြီးဘန်ကောက်ရဲကပြောပါတယ်သူဟာနိုင်မမပစ္စတိုတနတ်တလက်နဲ့ကုန်တိုက်အတွင်းမှာမြင်တဲ့သူမှန်သမျှကိုလိုက်လံပြစ်ခတ်မှုလုပ်ခဲ့တာပါဒီပြစ်ခတ်မှုကြောင့်2ဦးသေဆုံးပြီး5ဦးဒဏ်ရာရတယ်ဆိုပြီးအခင်းဖြစ်ပေါ်တဲ့နေရာကိုရောက်လာတဲ့ထိုင်းရဲချုပ်တော်ဆက်စုတ်ဝီမွန်ကသတင်းစာရှင်းလင်းပွဲလုပ်သွားပြီးအခုလိုပြောဆိုသွားပါတယ
်อยู่ที่3โรงพยาบาลโรงพยาบาลตำรวจนะครับแล้วก็โรงพยาบาลจุฬา3คนแล้วก็กรุงเทพฯเป็นคนต่างชาติ1เขาเป็นชาวจีนครับแล้วก็อีกคนนึงเป็นเยนมาครับนะครับ
ทางเยจุต่อสัตว์สุวิมงก็တော့ตนัตตมะหาออนไลน์เกมนี่ซ่อกะซายินเนี่ยสิทธิ์โยคะยะနေသူလူငယ်တူဖြစ်ပါတယ်သူဟာစိတ်ယောဂဆေးရုံမှာပြတ်တကုတနေရတဲ့သူလည်းဖြစ်ပါတယ်အခုလိုပြစ်ခတ်မှုကြောင့်2ဦးတေဆုံးပြီး5ဦးဒဏ်ရာရခဲ့ပါတယ်။တေဆုံးသူ2ဦးဟာတရုတ်နိုင်ငံသား2ဦးနဲ့မြန်မာနိုင်ငံသား2ဦးဖြစ်တယ်ဆိုပြီးထိုင်းရဲချုပ်ကအတည်ပြုပြောဆိုသွားပါတယ်။လက်ရှိအခြေအနေမှာကုန်တိုက်ကိုအရေးပေါ်ပိတ်ခဲ့ရပြီးထိုင်းဝန်ကြီးချုပ်အစ်စ်ကလည်းအခင်းဖြစ်ပွားတဲ့နေရာကိုတွားရောက်စစ်ဆေးခဲ့ပါတယ်။အခင်းဖြစ်ပွားတဲ့နေရာကိုလုံခြုံရေးရဲတပ်ဖွဲ့ဝင်တွေရောက်လာတဲ့အချိန်မှာတနတ်သမားလူငယ်ဟာလက်နက်ချအညံ့ခံခဲ့တယ်လို့ဆိုပါတယ်။အခုလိုပြစ်ခတ်မှုလုပ်ခဲ့တဲ့ဖြစ်စဉ်ဟာထိုင်းနိုင်ငံမှာပြီးခဲ့တဲ့2022ခုနှစ်အောက်တိုဘာလ9ရက်နေ့ကလည်းဖြစ်ပွားခဲ့ပြီးနောင်ပွားလန်ဘူးခရိုင်ကမူဂျိုကျောင်းတစ်ခုမှာမူရစ်ဆေးဆွဲနေသူတနတ်သမားကဝင်ရောက်ပြစ်ခတ်ခဲ့လို့ကလေးငယ်တွေအပါအဝင်38ဦးသေဆုံးခဲ့ရတဲ့ဖြစ်စဉ်လည်းရှိခဲ့ပူပါတယ်ရှင
်မအေးမှာသတင်းပေးပို့ခဲ့တာပါအခုနောက်ဆုံးထိုင်းရဲဌာနကထုတ်ပြန်ချက်ထက်မှာတော့ဆန်ပရဂွန်းကုန်တိုက်မှာသေဆုံးသူကအမျိုးသမီးတွေဖြစ်ပြီးအသက်36နှစ်အရွယ်တရုတ်နိုင်ငံသူမစ်ဆောင်ချင်းနန်းနဲ့အသက်မသိရသေးတဲ့မြန်မာနိုင်ငံသူမစ်မိုးမြင့်တို့ဖြစ်ပြီးဆေးရုံမှာတည်ဆုံသွားတာဖြစ်ကြောင်းဖော်ပြထားပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်းပါးတစ်ပုဒ်နဲ့ဆက်ချင်ပါတယ်ဗျာ။အိန္ဒိယနိုင်ငံမှာအရင်ကတောင်ရန်စားတောက်ခဲ့တဲ့လိန်ပြောင်းထားသူအမျိုးသမီးတစ်ယောက်ဟာအခုတော့ပရာဟိတအလှူငွေအထောက်ပံ့နဲ့လျှက်စစ်စိုက်ကားနင်းတဲ့အလုပ်ကိုပြောင်းလဲနေပါတယ်။အမျိုးသမီးတွေနဲ့လိန်ပြောင်းထားသူတွေရဲ့ဘဝတွေကိုမြင့်တင်နိုင်မှုပရိုက်တာအဖွဲ့ကလျှက်စစ်ရင်ငယ်တွေကိုလှူဒန်းထားတာပါ AP သတင်းတပုတ်ကိုအခြေခံပြီးတော့မတ်အီသန်စင်ကတင်ပြပေးပါမယ်ည
ပရီတီကသူလိန်ပြောင်းလိုက်ပြီးတဲ့နောက်မိဘအိမ်ကနေဆင်းခဲ့ရပြီးအိန္ဒိယနိုင်ငံတောင်ပိုင်းဘင်ဂလူရူမြို့မှာပြောင်းနေတာအခုဆိုရင်ဆင်းနေရှိသွားပါပြီအသက်38နှစ်အရွယ်ပရီတီကပုံမှန်အလုပ်ရှာရတာခက်ခဲပါတယ်မြို့အနှံ့လှည့်လည်တောင်စာရင်နဲ့ဘဝကိုဖျက်ဆီးခဲ့ရတာပါတိုင်းမလေးပြီးခဲ့တဲ့နှစ်မတ်လကနေစပြီးသူ့ကိုယ်ပိုင်လျှက်စစ်စိုက်ကားနေရင်းနဲ့အသက်မွေးဝမ်းကြောင်းအလုပ်ကိုစတင်ခဲ့ပါတယ်
။တိမင်ဂျလ်ဒီကိုရဲ့ accept နိုင်ခရတာကျော်အဘီတော့
ဆောင်းရောင်းကတော့ကျမကိုအလွယ်တကူလက်မခံကြပါဘူး။ခုချိန်ကြီးလဲလူအလုံးရဲ့80ရာခိုင်နှုန်းလောက်ပဲကျမကိုလက်ခံကြပြီးတော့ကောင်းကောင်းမွန်ဆက်ဆံပါတယ်။လူတိုင်းဝမ်းရဲ့ကျန်တဲ့30ရာခိုင်နှုန်းကတော့က ကျမကိုလက်ခံဖို့အချိန်ယူရပါဦးမယ်။အခုတော့ကျမအလုပ်ဆက်လုပ်တဲ့နောက်အတိုင်းဝိုင်းကလည်းတဖြည်းဖြည်းနားလည်လာပြီးတော့ကျမတို့ကိုလက်ခံလာမှာပါ
။ Pride အဖွဲ့ရဲ့အလှူငွေနဲ့သူ့ရဲ့လျှက်စစ်စိုက်ကားကိုဝယ်ခဲ့တာပါ။အိန္ဒိယနိုင်ငံတဝက်မှာလျှက်စစ်ရင်မောင်းသူတန်းနေချီရှိနေတာဖြစ်ပါလိမ့်။
တော့ပိလေပူရာ हमारा ही दो का काम था कलेक्शन करना
ये नोरा ने या အနဲ့မှာကပြီးတော့ပတ်စံတောင်းခဲ့ပါတယ်ဘင်္ဂလောမြို့ကိုရောက်လာတော့ဒီလိုပဲလှည့်လည်ပြီးတော့တောင်းစားခဲ့တာပါရှီရှူမန်ဒန် NGO အဖွဲ့ကသူတွေကကျမတောင်းစားနေတာကိုတွေ့ခဲ့ပါတယ်ညွှန်ကြားရေးမှုကလည်းကျမကိုတွေ့ပြီးတဲ့နောက်အလို့အကောင်အခွင့်အလမ်းတွေပေးခဲ့ပါတယ်အဲ့အနေနဲ့ပဲလှက်စစ်ဆိုင်ကမောင်းဖြစ်သွားတာပါ
ကဘာကြီးပူနွေးမှုကိုဖြစ်စေတဲ့ကာဗွန်တန်းငွေလျှော့ချဖို့အတန်းအစားဆုံးကလူတိုင်းပါဝင်နိုင်ဖို့အိန္ဒိယနိုင်ငံကကြိုးစားနေရလဲဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာလျှက်စစ်ရင်ရောင်းအားကအင်မတန်ကောင်းနေပါတယ်။တန်ရှင်းဆွဲအင်ကိုလူတိုင်းသုံးကြရင်အကျိုးများမယ်ဆိုပြီးပညာရှင်တွေကပြောနေရပါ။လျှက်စစ်ရင်ထုတ်လုပ်ရေးကုမ္ပဏီတွေနဲ့အစိုးရစီစဉ်တွေကလည်းတဆင့်ဝင်ငွေနဲ့ပြည်သူတွေကိုတင်တန်းပေးတာအလုတ်ရှာပေးတာတွေနဲ့တက်တာချောင်ချီတဲ့တည်ယူပို့ဆောင်ရေးဝန်ဆောင်မှုပေးတာတွေလုပ်ပေးတဲ့အစီအစဉ်တွေကအိန္ဒိယနိုင်ငံမှာတိတ်မများပြီမဲ့လည်းရှိတော့ရှိပါသေး။ရှီရှုမန္တာပရာဟိတအဖွဲ့ရဲ့အလှူငွေနဲ့လျှက်စစ်စိုက်ကားနင်းတဲ့အလုတ်အကိုင်းဖန်တီးပေးတာဖြစ်ပါသေး။ဒီအဖွဲ့ကပဲပရတီအတွက်လျှက်စစ်စိုက်ကားနင်းတဲ့တင်ဒန်းပေးခဲ့ပြီးတော့ရေမောင်းလိုင်စင်ဝင်ပေးခဲ့တဲ့အပြင်လျှက်စစ်စိုက်ကားကိုလည်းပရတီနာမည်ပေါက်ဝယ်ပေးခဲ့ပါသေး။
During this pandemic, the transgenders lost job because they couldn't beg.
ကယောကအတွင်းတောင်းစားလို့မရတော့တာကြောင့်လိမ်ပြောင်းထားသူတွေအလုံးနဲ့ပဲဖြစ်သွားပါတယ်။ပြည်သူတွေလမ်းပေါ်မထွက်ခဲ့ကြပါဘူး။ဒါကြောင့်သူတို့အတွက်တလစာရိတ်ခါစတင်ထောက်ပံ့ခဲ့ပါတယ်။တလကိုလိမ်ပြောင်းထားသူအယောက်100နဲ့တွေ့ဆုံခဲ့ပါတယ်။ဒါပေမဲ့သူတို့နောက်ဘာဆက်လုပ်မလဲဆိုတော့မသိပါဘူး။ပတ်စံပဲပြန်တောင်းစားရမလား။မရေမရာဖြစ်နေတာပါ။အဲ့နောက်ရင်မောင်းတင်တဲ့အကြောင်းကိုကျွန်တော်တို့စတင်ခဲ့ပါတယ်။သူတို့ကလည်းရင်မောင်းလာလို့ဖို့အားပေးခဲ့ပါတယ
်။ဒီပရိဒါအဖွဲ့ကပြီးခဲ့တဲ့မတ်လကစပြီးတော့လျှက်စစ်ဆိုင်က18စီလှူဒန်းပြီးဖြစ်ပြီးတော့နောက်နှစ်လအတွင်းမှာလည်းနောက်5စီထပ်လှူဖို့အစီအစဉ်ရှိတဲ့အပြင်တင်တန်းပေးတာတွေနဲ့လိုင်စင်ဝင်ပေးတာတွေလည်းကူညီပေးနေပါတယ်
။ I used to tell Priti if you succeed your
ပရိဟိကိုကျွန်တော်အမြဲတမ်းပြောပါတယ်။ तू တယောက်အောင်မြင်ရင်သူတို့အတိုင်းဝိုင်းအောင်မြင်တာပါပဲ။အားလုံးရဲ့ရှေ့ပြေးဖြစ်နေဖို့လိုပါတယ်ကျွန်တော်တို့ကကူညီဖို့အစင်းသင့်ပါတခါလေကြရင်ကျွန်တော်သူ့ကိုပြောပါတယ်လူတိုင်းဝိုင်းကသူတို့ကိုကူညီဖို့အစင်းသင့်မဖြစ်သေးတာမဟုတ်ပါဘူးလူတိုင်းဝိုင်းကအစင်းသင့်ဖြစ်နေပါပြီဒီလိုကူညီတဲ့ကမ်းလက်ကိုဆွဲကင်ပြီးလက်ခံဖို့ပဲလိုပါတော့တယ
်တင်းတန်းဆင်းပြီးတော့အလုပ်ဆောင်ဝင်တဲ့အခါမှာစိတ်လှုပ်ရှားပြီးတော့စိတ်ပူမိတယ်ဆိုပြီးပရတီကပြောပါလေ
Currently ready နေတာအဘိမေးသူ start ကြိမေရ
ကိုဆောင်းကတော့တွတ်ဆုံနေခဲ့ပြီမယ်နောက်ဆုံးအလုပ်ဆကြည့်တော့လဲအဆင်ပြေပါရဲ့ရှင်တယောက်ချင်းစီစပြီးတော့နောက်ဆိုရင်ကျမတို့အတိုင်းဝိုင်းတစ်ခုလုံးအလုပ်ကိုစီနဲ့ဖြစ်သွားမှာပါကျမအများကြီးတွေးမိပါတယ်ကျမတို့အတိုင်းဝိုင်းတွေကသူတွေအားလုံးတောက်တူမဲ့ရအလုပ်လုပ်တာတောင်းစားတာတွေမလုပ်ကြဘူးအားလုံးကိုအကြံပြုချင်ပါတယ်ကျမနဲ့လိုက်လာဖို့လည်းဖိတ်ခေါ်ပါတယ်အလုပ်လုပ်ဖို့အဆင်သင့်ဖြစ်တဲ့သူတွေကျမလိုမျိုးရင်မောင်းဖြစ်ချင်တဲ့သူတွေကိုလည်းကူညီဖို့ရှိရှိမန္တာလိုမျိုးအစိုးရမဟုတ်တဲ့ NGO အဖွဲ့တွေရှိပါတယ
်။လက်ရှိစိုက်ကားနေတဲ့အလုပ်သစ်ကြောင့်ပရတီတယောက်အိမ်အပိုင်ဝင်နိုင်ပြီးတော့အကျိုးတွေလည်းဆက်နိုင်တဲ့အပြင်ဘဝမှာပထမဆုံးအနေနဲ့ငွေလေးစုပြစ်ပါတယ်။ဟင်းရွက်တွေကအစားရက်ွက်တွေကခလေးကျောင်းပို့တဲ့မိတွေအထိပရတီရဲ့လက်ရှိစိုက်ကားကိုစီးကြတာပါ။တနည်းကိုအမေရိကန်24ဒေါ်လာနဲ့ညီမျှတဲ့ရူပီ2000ရပါတယ်။တက်စီလည်းမထည့်ရတဲ့အတွက်ကုန်ကျစရိတ်တက်တာတာပါ။လျှက်စစ်ဆိုင်ကားကိုတစ်ခါအားသွင်းပြီးရင်56မိုင်ကျော်နင်းနိုင်တယ်ဆိုပြီးပရတီကရှင်းပြပါသေ
းတယ်။ဒီကြဘီအမ်ဘန်ဒါအော်တိုနီကလင်ကတပကီရိုင်းမီလေးကစာဝါရီမီလေးကဘောလ
ဒီရင်တစည်းဝယ်ပြီးသွားရင်ဘယ်နှခေါက်ဆွဲရမလဲဆိုတာမသိပါဘူး။ရင်းနှီးမြုပ်နှံပြီးသွားရင်ဓာတ်ဆီဖြည့်ရပြီးတော့ခီးတဲ့အလုံးအလောက်မရလဲပတ်ပြီးတော့မောင်းနေရအောင်ပါပါ။ဓာတ်ဆီစရာလည်းတက်နေတော့လျှက်စစ်ရင်မောင်းရတာဈေးပိုတက်တာပြီးတော့အဆင်ပြေပါတယ်။
ဒီပရာဟိတအဖွဲ့လိုပဲကုမ္ပဏီကြီးတွေနဲ့အစိုးရစီစဉ်နေအလားတူလိုက်လုပ်တဲ့နေဆိုပြီးပညာရှင်တချို့ကပြောပါလေ
The most important is now many of these auto drivers
ရေးကြီးဆုံးကတော့ရေဟောင်းတွေကိုမောင်းတဲ့သူတွေကအခုလျှက်စစ်ရင်တွေပဲပြောင်းသွားပါတယ်ဒါအားတက်စရာပါတဖြည်းဖြည်းနဲ့ဒီအတိုင်းဝိုင်းထဲမှာအထူးသဖြင့်နှစ်ဘင်းရင်တွေနဲ့လျှက်စစ်ရင်တွေဘက်ကိုပြောင်းလာတဲ့သူတွေပိုပိုများလာပါတယ်လက်စစ်ကားတွေအတိုင်းဝိုင်းထဲရောက်လာတာကအကောင်းဆုံးအကျိုးကိုဖြစ်မှာပါ
အထူးသဖြင့်လိမ်ပြောင်းထားတဲ့အမျိုးသမီးတွေအနေနဲ့လျှက်စစ်စိုက်ကားမောင်းတဲ့အလုပ်ကိုပိုလုံလာတာကိုမြင်နေတဲ့ဆူပီပရတီကပြောပါလေလျှက်စစ်စိုက်ကားနေရင်းနဲ့ရတဲ့လောက်ခကိုအခြေခံပြီးနောက်တစ်ချိန်ကျရင်လျှက်စစ်ကားဝယ်မောင်းနိုင်ဖို့သူကမျှော်မှန်းထားတာဖြစ်ပါတယ်ရှင်
မတ်အီတန်ဆင်တက်ဆက်ခဲ့တာပါအခုတော့ယူကရိန်းဘက်ကသတင်းဆောင်မတစ်ခုနဲ့ဆက်ပါမယ်ရုရှားရဲ့ယူကရိန်းချွတ်ချော်စစ်ဆက်တင်ခဲ့ပြီးနောက်ပိုင်းယူကရိန်းရဲ့ယဉ်ကျေးမှုအမွေနဲ့နေရာ300နီးပါးပျက်စီးခဲ့ပြီးပါပြီအခုချိန်မှာတော့ကမ္ဘာယဉ်ကျေးမှုအမွေနဲ့နေရာနှစ်ခုကလာမယ့်ရပိုင်းတွေအတွင်းမှာ UNESCO ရဲ့အန္တရာယ်ကျရောက်နေတဲ့ဒေသများစင်းကိုထည့်သွင်းနိုင်မှုအလားအလာရှိနေပါတယ်ကမ္ဘာယဉ်ကျေးမှုအမွေနဲ့နေရာတွေကိုမယိုယွင်းအောင်ထိန်းသိမ်းထားရှိရေးသုံးသပ်ဖို့အတွက်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကဆော်ဒီအာရေဗျာနိုင်ငံရီယတ်မြို့တော်မှာစက်တင်ဘာ25ရက်နေ့ထိဆွေးနွေးတော်ဖို့ရှိပါတယ်။ AP သတင်းဆောင်ပါကိုမတ်တင်ဂီထိုက်ကပြောပြပေးမှာပ
ါ။ဆော်ဒီအာရေဗျာနိုင်ငံရီယတ်မြို့တော်မှာစက်တင်ဘာလ14ရက်နေ့ကနေစက်တင်ဘာ25ရက်နေ့ထိကျင်းပတဲ့ UNESCO စီးပွားရေးပွဲမှာကမ္ဘာယဉ်ကျေးမှုအမွေအနှစ်များထိန်းသိမ်းရေးလည်းပါဝင်ပါတယ်။2022ခုနှစ်ဖေဖော်ဝါရီလ24ရက်နေ့နောက်ပိုင်းယူကရိန်းရဲ့ယဉ်ကျေးမှုအမွေးနှစ်နေရာ289ခုပျက်စီးမှုအတည်ပြုရရှိထားတယ်လို့ UNESCO ကကြေညာခဲ့ပါတယ်။ဒီထဲမှာဘာသာရေးဆိုင်ရာနေရာ120ပြတိုက်28ခုသမိုင်းဝင်ဓမ္မမဟုတ်လဲအနုပညာဆိုင်ရာအဆောက်အုံ108လုံးအထိမ့်မှ19ခုစာကြည့်တိုက်13ခုနဲ့သုတေသနဌာနတစ်ခုလို့ပါဝင်ပါတယ်။ပြန်လည်သုံးသပ်ဖို့စီစဉ်ထားတဲ့ယူကရိန်းရဲ့ယဉ်ကျေးမှုအမွေးနှစ်နေရာနှစ်ခုကတော့ကီယက်ကစိတ်ဆူပြာကက်တီတယ်နဲ့ဆက်ဆက်ဖျားချောင်းအဆောက်အုံတွေကီယက်ပက်ချာစကာလာဘရာနောက်တစ်ခုကတော့တမိုင်းဝင်လာဗစ်မြို့တို့ဖြစ်ပါတယ်ယူနက်စကိုရဲ့ကမ္ဘာယဉ်ကျေးမှုအမွေအနှစ်ဆိုင်ရာဌာနရဲ့ညွှန်ကြားရေးမှူးလက်ဇာရီအလွန်တူအက်စမိုကအခုလိုပြောပါတယ
် The two sites have been assessed as being
ဒီနှစ်နေရာဟာစစ်ကြောအန္တရာယ်ကျရောက်နေတဲ့နေရာတွေအဖြစ်သတ်မှတ်ထားတာပါဒါကြောင့်လဲသူတို့ကိုအန္တရာယ်ကျရောက်နေတဲ့ကမ္ဘာယဉ်ကျေးမှုအမွေအနှစ်တွေအဖြစ်မှတ်တမ်းသွင်းဖို့ကျွမ်းကျင်သူတွေရဲ့မှတ်ချက်တွေနဲ့ဖြစ်နိုင်ခြေကိုကော်မတီကသုံးသပ်ဖို့စီစဉ်အားချင်းဖြစ်ပါတယ
် Intention
UNESCO ရဲ့ညွှန်ကြားရေးမှူးချုပ် Audrey Azoulay ကယူကရိန်းနိုင်ငံကီမြို့တော်ကိုပြီးခဲ့တဲ့ဧပြီလအတွင်းကသွားရောက်ခဲ့ပြီးစိန့်ဆိုဖီယာကက်သီဒရယ်ရှိမှာမိန့်ခွန်းပြောပါတယ်လွန်ခဲ့တဲ့နှစ်ပေါင်း1000နီးပါးကတိဆောက်ခဲ့တာဖြစ်ပြီးယူကရိန်းနဲ့ရုရှားအောက်တူရောခရီးယန်ကျောင်းတော်တွေအတွက်ဘာသာရေးဆိုင်ရာအလေးအမြတ်ထားရလဲဖြစ်ပါတယ်။မင်းသားရာရိုစလပ် The Wise ကစက်တရာစုအတွင်းစိတ်ဆိုဖီယာကိုတိဆောက်ခဲ့တာပါ။အောက်တူရောခရီးယန်တို့ရဲ့ဘာသာရေးနဲ့ပြီးသူကအချက်အချာဖြစ်တဲ့လက်ရှိအစ္စတန်ဘူးဖြစ်တဲ့ယခင်ကကွန်စတန်တီနိုပယ် Church of Hagia Sophia ကိုစံထားပြီးတိဆောက်ထားတာဖြစ်ပါတယ်။UNESCO ရဲ့ညွှန်ကြားရေးမှူးချုပ် Audrey Azoulay က
I know how vital importance is
Ukraine ရဲ့ကိုယ်ပိုင်လက္ခဏာတွေကိုပြဋ္ဌာန်းတဲ့ယဉ်ကျေးမှုနဲ့ပညာရေးဟာဘလောက်အရေးကြီးလဲဆိုတာကိုသိရှိထားပါတယ်။အခုစစ်အတွင်းကာလမှာဒါတွေကိုအကာအကွယ်ပေးထားရပါမယ်။ဒီကနေ့ဒီချိန်မှာနိုင်ငံကိုကာကွယ်ရေးအတွက်ဒီကိစ္စကအရေးကြီးတယ်လို့နောက်နေ့မှာတော့ငြင်းချမ်းရေးအမျိုးသားစည်းလုံးရေးနဲ့ Ukraine ပြည်သူတွေရဲ့အနာဂတ်အတွက်ဒီကိစ္စကအထူးအရေးကြီးပါတယ
် UNESCO ကသုံးတန်နေတဲ့ဒုတိယနေရာကတော့တမိုင်းဝယ်လက်ဗစ်မြို့ဖြစ်ပါတယ်အလဲခက်နှောင်းပိုင်းမှာတိဆောက်ခဲ့တဲ့လက်ဗစ်မြို့ကို1998ခုနှစ်မှာ UNESCO ရဲ့ကမ္ဘာယဉ်ကျေးမှုအမွေအနှစ်စင်းမှာထည့်သွင်းခဲ့တာပါ UNESCO ရဲ့ကမ္ဘာယဉ်ကျေးမှုအမွေအနှစ်ဆိုင်ရာဌာနရဲ့ညွှန်ကြားရေးမှူးလက်ဇာရီအလွန်တူအက်စမိုကအခုလိုပြောပါတယ်
Our role as UNESCO in general is
UNESCO ရဲ့အခမ်းအနားကတော့ဆွေးနွေးမှုတွေကိုမြင့်တင်ပေးဖို့ဖြစ်ပြီးနိုင်ငံတွေကြားဆွေးနွေးရေးကိုဆက်လက်တွန်းအားပေးဖို့ဖြစ်ပါတယ်။စည်းဝေးပွဲတွေလုပ်တဲ့အခါမှာဒီကိစ္စကိုဆောင်ရွက်နိုင်ဖို့ကြိုးစားပါတယ်။ကမ္ဘာယဉ်ကျေးမှုအမွေအနှစ်ကော်မတီဆွေးနွေးပွဲကိုလာတက်ကြတဲ့နိုင်ငံတွေအနေနဲ့လည်းတည်ရှိနေတဲ့ကမ္ဘာယဉ်ကျေးမှုအမွေအနှစ်အားလုံးကိုထိန်းသိမ်းမြင့်တင်ရေးအတွက်အတူပူးပေါင်းကြရပါမယ်။
And to preserve all the world heritage sites that exist.
SNY လာအတွင်းမှာပဲ Ukraine ရဲ့ပင်လယ်နဲ့စစ်ကမ်းမြို့ Odessa ရဲ့သမိုင်းဝင်နေရာကိုအန္တရာယ်ချက်ရောက်နေတဲ့ကမ္ဘာယဉ်ကျေးမှုအမွေအနှစ်ဖြစ် UNESCO ကထည့်သွင်းခဲ့ပါတယ်။ပြင်သစ်နိုင်ငံ Paris မြို့တော်မှာလုပ်ခဲ့တဲ့ UNESCO ကမ္ဘာယဉ်ကျေးမှုအမွေအနှစ်ကော်မတီရဲ့အထူးစည်းဝေးပွဲမှာဆုံးဖြတ်ချက်ချမှတ်ခဲ့တာပါ။ Ukraine ရော Russia ကပါလက်မှတ်ရေးထိုးထားတဲ့1992ခုနှစ် UNESCO Convention အရလက်မှတ်ထိုးထားတဲ့နိုင်ငံတွေအနေနဲ့တမိုင်းဝင်အမွေအနှစ်စည်းဝင်နေရာတွေကိုကာကွယ်ရေးမှာပံ့ပိုးဆောင်ရွက်ကြရမှာဖြစ်ပါတယ်။ဒါအပြင်ကမ္ဘာယဉ်ကျေးမှုအမွေအနှစ်တွေကိုပျက်စီးစေနိုင်တဲ့အ အဖြစ်အမှောက်လောက်ရက်တွေကိုလည်းရှောင်ကျင်ဖို့တာဝန်ရှိပါတယ်ရှင
်။င်ပြခဲ့တာပါ။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တစ်ဆင့်နေကြယူကရိန်းနဲ့မြန်မာအရေးနှိုင်းရှင်ချက်ဘီဂျီဩဇာကဏ္ဍအမေရိကန်နိုင်ငံရဲ့အကြောင်းနဲ့ခီးသွွားအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်များ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာသောတာရှင်များခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်အောက်တိုဘာ3ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်လေးကိုဆက်လက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတော့ယူကရိန်းနဲ့မြန်မာအရေးသုံးသပ်ချက်မတင်ဆက်မီမှာမြန်မာတောင်သူလယ်သမားတွေကြောင်းတင်ဆက်ပေးနေမြေကြီးဩဇာကဏ္ဍအစီအစဉ်နဲ့စတင်ကြပါမယ်ခင်ဗျာ။မြန်မာနိုင်ငံဒေသတချို့ကကျေးလက်တွေမှာတောင်သူလယ်သမားတွေတည်နှံပေါ်ချိန်ဆိုရင် Our Day ဆိုတဲ့နာမည်နဲ့လောင်စာဝိုင်းတွေကိုခက်ဆက်ဆက်ဒေသအာဏာပိုင်တွေကနားလည်မှုနဲ့အကန့်အသတ်အနည်းနဲ့အများခွင့်ပြုပေးထားတာတွေရှိပါတယ်။ဒါပေမဲ့လည်းစတက်အနာသိမိနောက်ပိုင်းမှာတော့သူတို့နယ်မြေစိုးမှုမှုရှိတဲ့ဒေသတွေကကြေးရွာတွေမှာအခုကတီးနှံမပေါ်ခင်ရောတီးနှံပေါ်ပြီးနောက်ပိုင်းမှာပါလောင်စာဝိုင်းတွေကိုအကြီးအကျယ်ပြုလုပ်နေကြပါတယ်ဒီတစ်ပတ်မြေကြီးဩဇာအစီအစဉ်မှာဥက္ကမောင်စိုးမင်းကဒီကိစ္စကိုစုံစမ်းစစ်ဆေးပြီးတင်ဆက်ထားပါတယ်ခင်ဗျာ
အားရိတ်သိမ်းကံဤဖြစ်တဲ့ ARD တိုင်းမှာဆိုရင်လောင်ကစားဝိုင်းတွေဟာရေးရွာတရွာမှာစုပေါင်းလုံးကြတာတွေရောဒါမှမဟုတ်တရွာချင်းလုံးကြတာတွေရောကိုပါအဖမ်းအဆီးမရှိကြပါဘူးအဲ့ဒီလိုလောင်ကစားဝိုင်းတွေကြောင့်လယ်သမားတွေဟာဆိုရင်သူတို့ရဲ့ရိတ်သိမ်းကံဤစဘာကင်းကိုငွေရှိတဲ့သူတွေကိုပေါင်နှံကြတာတွေမထွက်သေးတဲ့စဘာကိုကြိုတင်ပြီးအောက်ဈေးနဲ့ရောင်းချကြတာတွေရှိကြပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်နောက်ဆက်တွဲခိုးမှုတွေလူရဲမှုတွေဟာကြေးဝါတွင်မှာတာမကဘုံကြီးကျောင်းတွေအထိဖြစ်ပွားနေကြပါတယ်ခင်္ဒရမြို့နယ်ကကျောင်းထိုင်ဘုံကြီးတစ်ပါးကဒီလိုအခြေအနေတွေကိုမြင်တွေ့နေရသူပ
ါဦးဇင်းတို့ဒီကတော့ AI တဲ့တော့အာလောင်းကစားတွေကတော့အများကြီးကြီးကြီးပေါ့ဗျာသူ့ရွာမယ်ချိန်လို့လိုက်ကိုရွာမယ်ချိန်လို့လိုက်အဲ့လိုဒီသူတို့ရှုံးနာနိုင်တာကဘုံကြီးကျောင်းတွေတော့သွားထိတယ်ဗျာဘုံကြီးကျောင်းနေမယ်လူကြတယ်ရိုက်ကြတယ်ဗျာကိုရွာကျောင်းနေမယ်တော်တော်များများတဘာနေကျောင်းလေးတွေဆိုရင်ရိုက်တယ်လူတယ်ပေါ့ဗျာလောင်ကစားဝိုင်းနေများလာတော့ဇေယိုက်တွေကပြက်လာကြတာပေါ့ဗျာနောက်ဘုန်းကြီးကျောင်းတွေကရွာတွေကြတော့လည်းရှိတာကတဘာနှစ်ပါးလေးတွေကများတယ်ဗျာဘာလဲနေတော့လူလူလွယ်တာပေါ့ဗျာမြို့ဘွားလူတာမရှိခိုးတာအခုခံရတာအခုခံရတာညားတယ်အခုခံရတာလည်းအများကြီးပဲခိုးလို့လည်းဘာမှမဖြစ်ဘူးလူလည်းဘာမှမဖြစ်ဘူးလောင်ကစားလို့လည်းဘာမှမဖြစ်ဘူးမဖမ်းမှုဖမ်းနေဆိုတာမရှိဘူးဦးဇင်းတို့မြင်ရတော့ဘာမှမလုပ်ပဲထားတာတော့နိုင်ငံကြီးတွေဘာတွေမဝင်အောင်လုပ်ရဲ့ရှိမှာပေါ့ဗျာအဲ့လိုမလုပ်ပြီးကြပဲအကုန်တကြနာလုပ်လို့ရတယ်လောင်းကစားဘာညာလေးတွေတော့နည်းနည်းဖွင့်ထားတဲ့ပုံရှိပါတယ်တိုင်တော့တိုင်ရတယ်မကမ်းနိုင်ငံကြီးလှုပ်ရှားမှုကတရားတော်တော်ညင်ညာဗျာဘာရှိဘာမှကိုမလုပ်ဘူ
းကျေးလက်ဒေသတွေမှာအဲ့ဒီလိုလောင်းကစားဝိုင်းတွေကိုဥဆောင်လုပ်ကင်နေသူတွေဟာဒေသဆိုင်ရာအာဏာပိုင်တွေအထူးသဖြင့်နယ်မြေကန်စစ်ကောင်စီတပ်ရဲစခန်းမှုနယ်ဒိန်းစတာတွေနဲ့နှိစက်ကြသူတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီအတွက်လောင်းကစားဝိုင်းတွေကရရှိလာတဲ့အကောက်ငွေတွေကိုခွဲဝေယူကြတယ်လို့ကျေးရွာတွေကကမခရလုပ်သူတွေအပိုင်းကလည်းမိမိတို့ဒေသရဲ့နိုင်ငံရေးလှုပ်ရှားမှုသတင်းပေးအလုပ်ကိုပါတွဲလုပ်ကြရပါတယ်ဒီနှစ်ဆိုရင်အညာမြေလက်ဒေတာမှာစီထွက်သီးနှံတွေအထွက်ကောင်းပြီးဈေးလည်းမစိုးတဲ့အတွက်တောင်သူတွေအရင်နှစ်တွေကလိုအရှုံးနဲ့မကြုံကြရပါဘူးဒါနဲ့ပဲသီးနှံပေါ်ငွေပေါ်တာနဲ့တပြိုင်တည်းကြေးဝါတွေမှာလောင်းကစားဝိုင်းတွေကအဖမ်းအဆီးမရှိအကြီးအကျယ်လုပ်ကင်ကြပါတယ်အဲ့ဒီအတွက်တစ်နှစ်လုံးပင်ပင်ပန်းပန်းလုပ်သမျှတရက်ထဲနဲ့ဘဝပြတ်ကြတဲ့တောင်သူတွေရှိကြသလိုကြေးဝါတွင်သခိုးတွေလည်းများပြားလာကြပါတယ်ဒီလိုလောင်ကစားဝိုင်းတွေကိုအဖမ်းဆီးမရှိလုပ်ကင်ကြတာနဲ့ပတ်သက်ပြီးမြေလက်ဒေသမှာအခြေစိုက်ထားတဲ့ကျေးလက်မြေပရာဟိတအဖွဲ့ကိုဥဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ
်ကျွန်တော်တို့ဒီအညာကျေးလက်ဒေသမှာဆိုလို့ရှိရင်ဒီစစ်ကောင်စီအရဆိုလို့ရှိရင်အထရောအနေထားမှာတော့ဒီလိုတိနံပေါ်ချိန်နေမှာဆိုလို့ရှိရင်ဒီအလောင်းကစားတိုင်နေနဲ့ပူပေါင်းပြီးတော့ကျနောက်ထပ် array လောက်တာတွေရှိတယ်။ဘာကြောင့်သူတို့ဒီလိုလုပ်လဲဆိုတော့လူငယ်တွေတော်တော်များများအခုချိန်မှာဆိုရင်မတော်မတရားမှုကိုတွန်းလှန်ခဲ့တဲ့တွန်းလှန်နေတဲ့လူငယ်တွေကများပြားများပြားနေတယ်။အဲ့ဒါဆိုတော့ သူတို့မပုံကံရင်ပြီးရောဆိုပြီးတော့သူတို့ကနေပြီးတော့ဒီဖက်လက်နဲ့အလောင်းကစားတွေကိုလှောက်ဆောင်နေပေါ့နော်အလောင်းကစားဝိုင်းတွေကိုတက်ဆိုင်ရာနေထိန်ဒီစကမ်းမှုတွေကနေပြီးတော့ဒီရဲတွေကနေပြီးတော့သူတို့ကဒီအလောင်းကစားဝိုင်းအကြီးကြီးကိုသူတို့ပြုတ်လောက်ခိုင်းနေပေါ့နော်အဲ့ဒီအလောင်းကစားဝိုင်းထဲမှာပါပါလဲဆိုတော့ဂျင်ဝိုင်းနေပါမယ်နောက်ပြီးတော့ကြက်ဝိုင်းနေပါမယ်ဖဲဝိုင်းနေပါမယ်ဒီ၆កောင်ကုန်နေပါမယ်ပေါ့ဒီကတောင်သူတွေပင်ပင်ပန်းပန်းလောက်ကန်ရှာပွေးထားတဲ့ဟာကိုဒီအလောင်းကစားနဲ့အခုလိုလှုပ်လိုက်တဲ့အတွက်တောင်တချို့တောင်သူတွေမှာဆိုလို့ရှိရင်အညာဒေသမှာအဲကြက်ဝိုင်းဖဲဝိုင်းတွေကရှုံးလို့ရှိရင်ခိုင်းနေတဲ့နွားလေးတွေပါရောင်းရတယ်နောက်တချို့ဆိုလို့ရှိရင်နေတဲ့အိမ်နေချမ်းနေဥမာအိမ်တိုင်းချုပ်ပြီးတော့မှဒီဖဲကြွေးတို့ကြက်ကြွေးတို့ဆက်ရတာရှိတယ်အချို့တွေမှာဆိုရင်လည်းဒီကျွန်တော်တို့လေယာဉ်မြေတွေပါကိုရောင်းပြီးတော့အဲ့လိုဖဲကြွေးအတွက်ကိုဆက်ရတာရှိတယ်ပေါ့နော်အဝရီဝိုင်းကိုဥဆောင်နေဆိုတဲ့လူကတော့ဥဝင်လင်းပြောလို့ရှိရဲနဲ့စစ်တပ်နဲ့မဆက်တွယ်ပဲနဲ့သူတို့ဒီအလုပ်ကိုလုပ်ပိုင်ခွင့်မရှိဘူးလေအဲ့လိုတရှိုးတလန်တို့ရဲသတင်းပေးတို့အောက်ခြေမှာရှိတဲ့ပြောတဲ့ဒီစကမ်းမှုတို့နယ်ဒိန်းတို့နဲ့စစ်တပ်ကသူတွေနဲ့ဒီပူးပေါင်းပြီးတော့လုံမာတာဖြစ်တဲ့အတွက်ဒီအလောင်းကစားဝိုင်းတွေကိုဥဆောင်လုပ်တဲ့လူကရိုးရိုးတလန်မဟုတ်တလန်အကြီးစားဖြစ်တဲ့
ဒါပေမဲ့လည်းအညာဒေသစကိုင်းတိုင်းနဲ့မကွေးတိုင်းအေယာပူရီမြစ်အနောက်ဘက်ကဒေသတွေမှာတော့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေအားကောင်းတဲ့အတွက်လက်လန်းမီယာလောင်စာဝိုင်းတွေကိုတွားရောက်ပြီးတာဝန်ရှိတဲ့သူတွေကိုအရေးယူအပြစ်ပေးတာတွေလုပ်ခဲ့ကြပါတယ်။ဒါအပြင်စာထုတ်ပြီးတားဆီးတာတွေလုပ်ပြီးထိထိရောက်ရောက်လုပ်ပြတဲ့အတွက်အဲ့ဒီဒေသတွေမှာတော့လောင်စာဝိုင်းတွေတိတ်မရှိကြဘူးလို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးချင်းတွင်းမြေအနောက်ဘက်ကဒေသမှာဒေသဆိုင်ရာကာကွယ်ရေးတပ် PDF ဥဆောင်သူတဦးလည်းဖြစ်စကိုင်းတိုင်းကဏီမြို့နယ်တိုင်းဒေသကြီးရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးထွန်းထွန်းဝင်းကအခုလိုပြောပါတယ်
စစ်ကောင်စီတုံ့မထိတ်ထုတ်တဲ့နေရာတွေမှာဒီလောင်းကစားတယ်မဟုတ်ငွေစေဝါပြည်တစားအေးအေးယူတယ်ဆိုတာမရှိဘူးအဲဒါမျိုးတွေကိုဖွင့်ပေးထားတဲ့သဘောရှိတယ်ဗျနိုင်ငံရေးမလုပ်ဝင်ပြီးရောတော်လိုင်းရေးမလုပ်ပြီးရောပြောသလိုသာနေကြဒီမိုဆန်မျိုးစနစ်တကျသူတို့လုံနေတာအဲကျွန်တော်တို့ PDF စိုးမိုးတဲ့နယ်မြေတွေမှာတော့လောင်းကစားဝိုင်းတွေခန်းတာတို့အရေးယူတာတို့အဲမျိုးတွေရှိတယ်။ဒီအထူးသဖြင့်တော့ NUG ကထိချုပ်ထားတဲ့နယ်မြေတွေမှာတော့အပရောက်တဲ့အဆင့်တော့မရှိဘူး။ဒါလည်းဒါတည်းလည်းအခုအရေးယူတာတို့ဖမ်းဆီးတာတို့ NUG ကလေခုနပါလာဖတို့ပကဖတို့ကလေလောက်တာတွေလည်းမြို့နယ်တိုင်းမြို့နယ်တိုင်းလို့တော်တော်များများတွေ့ရတယ်။ပထမကနဦးအဆင့်မှာတော့သတိပေးတာတွေပါရရှိတယ်။ဒါပေမဲ့အဲ့လိုကြီးကြီးကျယ်ကျယ်လုပ်တဲ့နေရာမျိုးလည်းမရှိပါဘူး။ဖမ်းဆီးပြီးတော့ကျွန်တော်တို့သက်ဆိုင်ရာပြစ်မှုအလိုက်အရေးယူတာမျိုးတွေလောက်တာအကျန်တဲ့ခုန၄កောင်ကျင်တို့6កောင်တို့ဟိုဓာမျိုးတွေကတော့မရှိဘူးအခုကဘာဖျားဝဲလည်းမရှိတော့ဘူးဟိုနှက်ပွဲလည်းမရှိဘူးရိုးရာတွေပြတ်သွားအဲစိတ်ထွက်ပေါက်အနေနဲ့အဲလှုပ်တယ်ဆိုလို့ရှိရင်လည်းကြက်ဝိုင်းလောက်ပဲရှိတာပဲ
အဲ့ဒီလိုလောင်ကစားဝိုင်းတွေကိုစစ်ကောင်စီနဲ့မဟာမိတ်ပြူထားတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေပြည်သူစစ်တွေထိန်းချုပ်ရာဒေသတွေမှာလည်းအကြီးအကျယ်လုပ်ကင်နေကြပါတယ်အဲ့ဒီဒေသတွေမှာဆိုရင်ဇက်ပွဲတွေဖျော်ပြေးရေးပွဲတွေစားတောက်ဆိုင်မျိုးစုံနဲ့မြို့ပြင်ဒါမမဟုတ်ရွာပြင်တနေရာမှာမီးဆက်တွေထွန်းပြီးအကြီးအကျယ်လုပ်ကင်ကြပါတယ်လေးကောင်ချင်းဖဲတိုင်း6ကောင်ခုံနဲ့အနီတောင်ဝိုင်းတွေအပါဝင်လောင်ကစားမျိုးစုံလုပ်ကင်ကြရမှာအယောအစားလုပ်ပေးတဲ့အထက်မှာမိန်းကလေးငယ်တွေအသက်မပြည့်သေးတဲ့ကလေးငယ်တွေတောင်ပါတာတွေ့ရပါတယ်အဲ့ဒီလိုပွဲတွေမှာတန်ကားတချို့လဲဝင်ရောက်လောင်ကစားနေတာကိုလူမှုကွန်ရက်မှာတွေ့ရပါတယ်လက်နက်ကင်တပ်ဖွဲ့တွေကလည်းလောင်စာဝိုင်းလုတ်တဲ့နေရာမှာလုံခြုံရေးအပြည့်ယူထားတဲ့အတွက်လောင်စာဝိုင်းကျင့်ပတဲ့နေရာတစ်ဝိုက်မှာခိုက်ရန်ဖြစ်ပွားတာတွေမရှိပေမဲ့အရက်ထဲမှာတော့ရာဇဝဲမှုတွေခိုးမှုတွေလူရဲမှုတွေပြင်းထန်နေပါတယ်မြန်မာနိုင်ငံပါလီမန်ဒီမိုကရေစီခေတ်အစောပိုင်းကာလကတည်းကလွတ်လပ်ရေးနေ့ကိုအာဝါဒေးလို့ခေါ်ပြီးအထိမ့်မှတ်ကျင့်ပကြရမှာလောင်စာဝိုင်းတွေကိုအကန့်အသတ်နဲ့ခွင့်ပြုတာရှိခဲ့ဘူးပါတယ်ဒါကြောင့်လောင်ကစားဝိုင်းတွေအကြီးအကျယ်လုပ်တာကိုအာဝါဒေးလိုပဲခေါ်လာခဲ့ကြရာကအခုချိန်ထိလူအများအပြားကဆက်လက်ပြီးခေါ်သုံးဆွဲနေကြတာဖြစ်ပါတယ်ခင်ဗျာ
ဥက္ကမောင်းဆိုမင်းစီစဉ်မင်းမြန်တင်ဆက်ခဲ့တာပါ VOA မြန်မာပိုင်းရဲ့ဗိုလ်တရီးနေ့မနက်ဖက်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့မြန်မာနဲ့ယူကရိန်းရေးနှိုင်းယှဉ်သုံးသပ်ချက်ကိုဆက်ချင်ပါတယ်ကမ္ဘာမှာနေစဉ်ဖြစ်ပေါ်နေတဲ့မျက်မှောက်သတင်းတွေတင်ပြနိုင်ဖို့လှုပ်ဆောင်ကြရတဲ့သတင်းတောက်တွေဟာသဘာဝဘေးဒဏ်ကြုံရတဲ့အခါစစ်ပွဲတွေဆင်နွှဲတဲ့အခါတွေမှာဆိုရင်လည်းသတင်းဖြစ်ပေါ်တဲ့နေရာတွေမှာသက်ဆွန်ဆံပြတွားရောက်ပြီးသတင်းရယူတင်ပြရရာတွေရှိပါတယ်။လက်တော့မှာဆိုစစ်ပွဲတွေဖြစ်ပေါ်နေတဲ့ယူကရိန်းစစ်ပွဲတွင်သတင်းတောက်တွေတေကြသလိုမြန်မာနိုင်ငံမှာဆိုရင်တော့အနာသိန်းစစ်ကောင်စီရဲ့ဖမ်းဆီးမှုတွေနဲ့လည်းသတင်းသမားတွေရင်ဆိုင်နေရတာပါ။စစ်ပွဲနဲ့ပြည်ခွာတွေကြားသတင်းတောက်တွေရဲ့အခန်းကဏ္ဍကိုမြန်မာနဲ့ယူကရိန်းနှစ်နိုင်ငံနှိုင်းယှဉ်သုံးသပ်ချက်ဖြစ်ဟောက်စာတင်ဆက်ပေးထားပါတယ်ခင်ဗျာ။
ခုမြင်နေရတာကတော့ယူကရိန်းနိုင်ငံထက်ကစစ်ပွဲတွေမှာသတင်းယူနေကြတဲ့မီဒီယာသမားတွေပဲဖြစ်ပါတယ်စစ်ပွဲတွေအတွင်းမှာသတင်းယူရတဲ့မီဒီယာသမားတိုင်းဟာအခက်အခဲမျိုးစုံကိုရင်ဆိုင်နေရတယ်လို့အသက်ပါတည်ဆုံတဲ့အထိအန္တရာယ်ရှိကြပါတယ်မြန်မာပြည်မှာဆိုရင်စစ်တပ်ကအာဏာသိမ်းပြီးတဲ့နှစ်နှစ်ကျော်ကာလအတွင်းမှာပဲသတင်းမီဒီယာသမားတွေတရားကြော်ခန့်ဖမ်းဆီးခံခဲ့ရတယ်လို့အနည်းဆုံး၄ဦးခန့်တည်ဆုံခဲ့တယ်လို့နိုင်ငံတကာသတင်းထောက်များအဖွဲ့ချုပ် IFJ ကထုတ်ပြန်ထားပါတယ်အလားတူပဲယူကရိန်းနိုင်ငံထက်ကစစ်ပွဲတွေမှာဆိုရင်နိုင်ငံတကာသတင်းထောက်တွေနဲ့အလွတ်တန်းသတင်းထောက်အပါအဝင်တေဆုံးလူ20ကျော်ရှိခဲ့တယ်လို့လည်းသတင်းတွေကထုတ်ပြန်ထားပါတယ်။ပြည်သွင်းပြည်ပစစ်ပွဲတွေအတွင်းမှာသတင်းမီဒီယာသမားတွေဘလို့ပုံစံနဲ့ပါဝင်နေလဲဆိုတာကိုယူကရိန်းနိုင်ငံစစ်မျက်နှာပြင်မှာတုံ့ခါတိတိသတင်းယူခဲ့မှုတဲ့ပြည်သိမ်းနိုင်ငံသားသတင်းထောက်သူနဲ့မြန်မာနိုင်ငံကစစ်မျက်ပြင်မှာလက်ရှိမှတ်တမ်းဓာတ်ပုံရပ်ယူနေတဲ့ဓာတ်ပုံဆရာသူနဲ့ဆက်သွယ်မေးမြန်းတာကိုနားဆင်ကြအောင်ပါဗျာ။
You know, given my experience, I've been to Ukraine 3 times. I've got an assignment to go back there at some point this year.
ကျွန်တော်တို့ကြုံရပြောမယ်ဆိုရင်ကျွန်တော် Ukraine မှာ3ခေါက်လောက်သွားပြီးတော့သတင်းယူခဲ့ပါတယ်။နောက်ထပ်သွားဖို့လည်း assignment ရထားပါတယ်။ရှေ့တန်းစစ်မြေပြင်မှာဆိုရင်စစ်တိုက်နေတဲ့ဟိုစစ်သားတွေရဲ့အနာကိုသွားပြီးတော့သတင်းလိုက်ဖို့ကအရင်ကခက်ခဲပါတယ်။ Ukraine ကစစ်ဘက်ဆိုင်ရာဗီဒီယိုတော်တော်များများကိုကြည့်လိုက်မယ်ဆိုရင်တော့မှတမီတာလောက်ဝေးကွာနေရာကနေခင်မီလက်နက်ကြီးတွေနဲ့ပြည်နေကြပါတယ်။ဒီဗီဒီယိုထဲကိုတော့မှကြည့်ရတာအရန်ကိုကြောက်စရာကောင်းပါတယ်။အဲ့ဒီတော့သတင်းတော့ပြောင်းအနေနဲ့အနီးကပ်သတင်းယူဖို့ဆိုတာတော်တော်လေးကိုရှာပါပါတယ်။အနီးကပ်သွားပြီးသတင်းယူတဲ့သူမရှိဘူးလို့တော့ကျွန်တော်မဆိုလိုပါဘူး။ဒီမြန်မာပြည်ဘက်ကိုကြည့်မယ်ဆိုရင်ဒေတာကာကွယ်ရေးတပ်တွေရဲ့တိုက်ပွဲတော်တော်များဟာဟိုရာခြုံခိုပြီးတော့အနီးကပ်တိုက်နေကြတာများပါတယ်။အဲ့တော့ဒေတာကာကွယ်ရေးတပ်တွေနဲ့ချိတ်ဆက်ပြီးတော့တွားရတဲ့ခီးဆိုရင်တော့အနီးကပ်သတင်းယူဖို့ဆိုတာအခွင့်အရေးပိုများပါတယ်။ဒါကတော့နှစ်နိုင်ငံရဲ့သတင်းယူမှုပုံစံကိုနှိုင်းယှဉ်ကြည့်တာပါ။ဒါပေမဲ့တဖက်ကိုကျွန်တော်တို့ပြန်သွားရရင်ယူကရိန်းကရုရှားကခင်မီစစ်ပွဲဆိုသလိုပဲဘယ်ကနေပြစ်လာမှမသိတဲ့လက်နက်ကြီးကြီးတွေခင်မီလက်နက်ကြီးတွေခေါင်းပေါ်မှာပဲအဆက်မပြတ်ပောက်ကွယ်နေကြတယ်။ယူကရိန်းဘက်ကအမေရိကန်နဲ့ UK ဘက်ကစစ်လက်နက်တွေထောက်ပံ့နေသလိုပဲရုရှားဘက်ကဟားမတ်မဆိုင်ဒုံးကျည်တွေတင့်ကားတွေတကယ့်ခင်မီလက်နက်တွေအသုံးပြုနေတာကိုတွေ့ရပါတယ်။ကျွန်တော်ပထမဆုံးရောက်တဲ့အချိန်ကဆိုရင်အတွေ့အကြုံရှိတဲ့တပ်ပုံတင်တော့ကကျွန်တော်ကိုသတိပေးပါတယ်။မြင်မြင်မှတ်ထားပါငါတို့ဒီနေရာမှာအချိန်မရွေးလက်နက်ကြီးနဲ့ထုခံရမယ်ဆိုတာပဲကန်ကောင်းရင်တော့ကိုနေတဲ့နေရာအကာအကွယ်ကိုထိပြီးတော့ပောက်ကွဲသွားလို့မထိတာပဲရှိပါဘူးကျွန်တော်ထိုင်းနိုင်ငံက FCC မှာယူကရိန်းတံမက်ကြီးရှိနေတော့ကျွန်တော်ပြောသွားခဲ့ပူပါတယ်ယူကရိန်းရဲ့ဘယ်နေရာမှာမှဆိုအန္တရာယ်များပါတယ်လေဗစ်အပါဝင်ပါပဲဒါတော့မှလေဗစ်မြို့ကပိုလန်နိုင်ငံရဲ့နယ်စပ်မြို့မှာပါဒီမြို့ဟာဆိုရင်အရှေ့ပိုင်းနဲ့အရန်ဝေးလို့လုံခြုံတဲ့နေရာလို့ဆိုရပါမယ်အဲ့တော့ယူကရိန်းမှာသတင်းယူမယ်ဆိုရင်ဘယ်နေရာမှအလုံးချုံမှုမရှိပါဘူးအချိန်မရွေးကိုယ့်ပုံလက်နက်ကြီးကြပြီးတော့တင်နိုင်ပါတယ်အရင်အနေများပါတယ်နိုင်ငံတကာသတင်းထောက်ပြည်တိုင်နိုင်ငံသားတုံးမီဝေါ်ကာရဲ့ပြောကြားချက်ဖြစ်ပါတယ်အခုမြန်မာနိုင်ငံထက်ကရှေ့တန်းစစ်မြေနှံပြင်မှာမှတ်တမ်းတပ်ပုံရိုက်ကူးနေတဲ့ကိုမျိုးဆက်လှတ်တော်ကလည်းအခုလိုပြောပြထားပါတယ
်ရှေ့တန်းမှာသတင်းယူရတဲ့အခါမှာဒီကြုံတွေ့ရတဲ့ဟိုအတန့်အများနဲ့နှီးစက်တဲ့အရာတွေပေါ့လေဟိုအဲ့ဒါကတော့အကြီးကပါလဲဆိုတော့ကျွန်တော်တို့ပြန်ရတာဒီစစ်ကောင်စီတက်ရဲ့ဒီလင်းနဲ့လက်နက်ကြီးပေါ့လေလင်းနဲ့လက်နက်ကြီးဟိုကျွန်တော်တို့ဆိုင်ရတယ်ပေါ့လင်းနဲ့လက်နက်ကြီးဆိုတာကလည်းပဲသူကဒီစစ်မြေပြင်မှာမဟုတ်ဘူးသူတို့ဒီစစ်မြေပြင်မဟုတ်တဲ့ခြားနေရာတွေပေါ့လေသူတို့ဒီခတ်တာတွေလင်းနဲ့ပုံကျဲတိုက်ခိုက်တာတွေနောက်ဒီဟိုဒီလက်နက်ကြီးနဲ့ပစ်တာတွေအဲ့တော့အဲ့အဟာတွေတောင်းဟိုအဲ့အရာတွေကျွန်တော်အဓိကရင်ဆိုင်ရတာပေါ့အဲ့တော့အဓိကတော့ဟိုကျွန်တော်ကတော့ဒီဟိုဒီဖြစ်ပြက်နေရဖြစ်ပြက်တွေကိုကျွန်တော် document ဟိုလောက်ရမယ်ပေါ့လေကျွန်တော်ဒီအဲကျွန်တော်ကိုကို professional ရဲ့ကိုဒီ document ကျွန်တော်လောက်ရမယ်ပေါ့အဲလောက်ရမယ်ဆိုတဲ့ခါကျတော့ကျွန်တော်တို့ကအဓိကတော့အဲ့ဒီ document လုံနိုင်ဖို့ပဲကျွန်တော်ကတွေးရပေါ့လေတွေးတဲ့ခါကျတော့ခါကျလို့ရှိရင်ကျွန်တော်ကတော့ဒီအဲ့ဒီ document တာလုပ်ဖို့အတွက်ကိုကျွန်တော် risk ရှိတာမရှိတာဆိုတာမျိုးတွေပေါ့လေ risk ကတော့ရှိပြီးသားပဲဒါပေမဲ့ risk အနည်းများပေါ့လေကျွန်တော်အဲ့ဒါတွေကိုကျွန်တော်ကပြန်ပြီးတော့ဟိုစဉ်းတော့စဉ်းစားကြည့်ရတော့ဒါပေမဲ့အဲတေချာလဲကျွန်တော်တို့ကတော့ဒီမဖြစ်မနေဟိုရိုက်ကိုရိုက်ရမယ်ဒါမျိုး document လောက်ကိုလောက်ရမယ်ဟာမျိုးဆိုရင်ကျွန်တော်တို့အဲအဲ risk တွေရှိရဲ့ risk management များတော့ကျွန်တော်တို့ယူရမှာပေါ့ကျွန်တော်အတန်အနဲ့နှီးစက်နိုင်တယ်အဲဒီ mind ချနိုင်တာပဲဖြစ်ဖြစ်တော့ကျွန်တော်တို့ဒီဟိုကျွန်တော်သွားနေခြင်းတွေဒီစစ်ကြောင်းထိုးလာတာဟိုဖြစ်ဖြစ်ဖြစ်ပါပဲဖြစ်ဖြစ်ပေါ့လေအဲတော့ကျွန်တော်အဲ့လိုမျိုးတွေကျွန်တော်ကြုံရနိုင်တယ်ကြုံရနိုင်တယ်ဆိုတဲ့ခါကျတော့ဟိုဒါပေမဲ့ကျွန်တော်တို့ကဒီတကယ်ဒီစစ်ကောင်စီတပ်ကကျူးလွန်တဲ့ဒီလို war crime တွေရှိလာပြီဆိုရင်ကျွန်တော်အဲ့ဒီဟာကိုတော့ကျွန်တော်ယူမှတ်တမ်းကျွန်တော်ယူဖို့ကတော့ကျွန်တော်တို့ဟိုပြင်ဆင်ထားရတာပေါ့လေစက်ဘက်ဆိုင်ရာမြေစင်မှုရောဒီဟိုခြားတော့ဒီ physical ဘက်ဆိုင်ရာပေါ့ကျွန်တော်ပြင်ထားရတာ
ဒါကတော့ယူကရိန်းစစ်ပွဲတွေမှာသတင်းယူခဲ့မှုတဲ့နိုင်ငံတကာသတင်းဆောင်တော်မီဝေါ်ကာနဲ့မြန်မာနိုင်ငံထက်ကစစ်မြေပြင်မှာလက်ရှိသတင်းယူနေတဲ့ကိုမျိုးဆက်လှတ်တော်တို့ကအသွေးအကြုံတွေကိုပြောပြသွားတာဖြစ်ပါတယ်နောက်တစ်ပတ်မှာ
မြန်မာနဲ့ယူကရိန်းရေးနှိုင်းရှင်သုံးသပ်ချက်ကိုဟောက်စာတင်ဆက်ခဲ့တာပါအခုတင်ဆက်ခဲ့တဲ့သတင်းတွေအပတ်စဉ်အစည်းအဝေးတွေကို bamis.voanews.com voa website voa facebook နဲ့ youtube စာမျက်နှာတွေမှာလည်းတပြိုင်တည်းနားဆင်နိုင်သလိုနောက်မှာလည်းအချိန်မရွေးပြန်လည်ကြည့်ရှုနားဆင်နိုင်ပါလိမ့်မယ်မကြာခင်မှာအမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့ကမ္ဘာတလွားခီးသွွားအစည်းအဝေးတွေကိုတင်ဆက်ပေးဖို့ရှိပါတယ်မြ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးစကားဝိုင်းအစီအစဉ်တွဲဆုံမိ мян ငန်းတို့ကိုကြည့်ရှုကြရမှာပါ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်မှန်တွေပို့ပေးနိုင်လို့လူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA American တံမြန်မာပိုင်းစီစဉ်ရဲ့ဗိုလ်တုံးနေ့မနေ့ဖက်စီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာစီစဉ်အလှည့်ကြပါပြီ American အစိုးရတွေအလုပ်တွေရပ်တန့်သွားနိုင်တဲ့အခြေအနေကိုရှောင်လွဲနိုင်ခဲ့ပေမဲ့လည်းအောက်လွတ်တော် Republican ဥက္ကဋ္ဌကိုယာရုကဖြုတ်ချဖို့Republican အောက်လွှတ်တော်အမတ်တူကခိုင်မာပြောဆိုထားပြီးတော့အခုအောက်လွှတ်တော်ဥက္ကဋ္ဌလည်းဒီနေ့မှပဲယာရုကနေနှုတ်ထွက်ပေးရတဲ့အတွက်အခုသတင်းပတ်အတွင်းမှာပဲ American Congress တော်မှာမတိမငိမ့်ဖြစ်နေတဲ့အနေအထားတွေနဲ့ဆက်လက်ပြီးတော့ရင်ဆိုင်နေရပါတယ် VOA သတင်းတောက် Veronica Bladiras Iglesia People ထားတဲ့သတင်းကိုကိုအောင်ကဒီတစ်ပတ်အစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ
အမေရိကန်အစိုးရသုံးစည်းကိုကွန်ဂရက်စ်လွှတ်တော်ကစနေနေ့မှအတည်ပြုလိုက်ပြီးတဲ့နောက်သမ္မတဂျိုးဘိုက်ဒန်လက်မှတ်ရေးထိုးလိုက်ပါတယ်။ဒါ့အပြင်လည်းဒီသုံးစည်းဟာရေတိုကာလအတွက်သာဖြစ်ပြီးအနည်းဆုံးနိုဝင်ဘာလလယ်အထိလောက်သာဖြစ်ပါတယ်။ယာယီသုံးစည်းသတ်မှတ်ပေးဖို့17နာရီကြာအချိန်ယူခဲ့တာနဲ့ပတ်သက်လို့နောက်ထပ်ပြီးတော့မဖြစ်ဖို့လဲတင်းငွေနေနေ့မှသမ္မတဘိုက်ဒန်ကအခုလိုသတိပေးပြောကြားပါတယ်။
The brinkmanship has to end.
All on in our social line အခြေအနေစီတွန်းပို့နေတာရတန်းကရပ်ဖို့လိုပြီးအခုလိုချင်းချက်အခြေအနေမျိုးထပ်မကြုံသင့်တော့ပါဘူး။ Congress က Republican မိတ်ဆွေတွေအနေနဲ့တနွေလုံးချိန်ဖြုန်းတီးခဲ့တာမျိုးမလုပ်တော့ဘူးတိုက်တွန်းပါတယ်။လွန်ခဲ့တဲ့လအနေငယ်ကသဘောတူထားခဲ့တာဒီကိုလေးနဲ့ထားပြီးတနစ်စာသုံးစိတ်ကိုတမတ်ဆုံးဖြတ်ပေးပါ
အစိုးရသုံးစိတ်ကိစ္စယာယီပြည်လဲသွားပြင်မယ်လဲဒီမိုကရက်တွေနဲ့အပေးယူလို့လို့ဆိုပြီးတော့ Republican တဦးလဲဖြစ်တဲ့အောက်လွတ်တော်ဥက္ကဋ္ဌ Kevin McCarthy ကိုလက်ရာဇွန် Conservative Republican တွေကယာရုကဖြုတ်ချမယ်ဆိုပြီးတော့ပြောဆိုနေပါတယ်
In January,
အောက်လွှတ်တော်ဥက္ကဋ္ဌယာရုတာဝန်နဲ့ပတ်သက်ပြီးဇန်နဝါရီလမှာဆွေးနွေးခဲ့ကြတော့က Kevin နေနဲ့အတုံးစီပြဋ္ဌာန်းဖို့ကိစ္စနိုင်နာရမာရီနဲ့ပတ်သက်လို့သဘောတူခဲ့ပါတယ်။အစိုးရအတုံးစီတတ်မှတ်ဖို့နဲ့ပတ်သက်လို့ American လွှတ်တော်မတ်တွေကသဘောတူနိုင်တယ်လို့သဘောမတူလို့လည်းရပါတယ်။သူလောက်တာကတကယ်ကိုလက်မခံနိုင်စရာပါ။ဒီလိုတွေလုပ်နေလို့ကျွန်တော်တို့33 trillion အကျွေးတင်နေပါတယ်။ကျွန်တော်တို့ကအတုံးစီကိုအကြောင်းအရာလိုက်ခွဲခြားအတီးပြူတတ်မှတ်ပေးလို့ပြီးသူကလည်းသဘောတူထားတာပါ။ဒါမဲ့သူ့ကတိကိုသူချိုးဖောက်ပါတယ
်။မက်ကာတီကလည်းခက်တင်းတင်းတုံ့ပြန်ပါတယ်
။ So be it bring it on
သူကအဲ့လိုဆိုတော့လည်းထိတ်တိုက်တွေးကြအောင်ပေါ့ဒီကိစ္စကိုအပြတ်ရှင်းကြပြီးအားလုံးကိုလို့ကိုဆက်လုပ်ကြဖို့ပါ။သူကအစိုးရလုပ်ငန်းတွေရက်သွောင်းအောင်လုပ်တယ်။ကျွန်တော်ကအစိုးရလုပ်ငန်းတွေရက်မသွောင်းအောင်လုပ်ခဲ့တာကိုသူကမကျင်နပ်ဘူးဆိုရင်တော့ဒီကိစ္စထိတ်တိုက်ရင်ဆိုင်ကြတာပေါ့
။အခုလိုအခြေအနေတွေရှိပေမဲ့လည်းနှစ်ဖက်ပါတီကသဘောတူထားတာတွေလက်တွေ့လှုပ်ဆောင်လာလိမ့်မယ်လို့တချို့ကသုံးသပ်ပါတယ်။
There is bipartisan compromise
to Ukraine နိုင်ငံကိုထပ်ပြီးတော့ထောက်ပံ့ပေးဖို့နှစ်ဖက်ပါတီတွေကသဘောတူထားတာပါကျမတို့တပ်ဖွဲ့ဝင်တွေအတွက်နဲ့နေဆက်လုံခြုံရေးအတွက်လည်းအလုံးလောက်ထောက်ပံ့ပေးထားပါတယ်လာမယ့်သတင်းပတ်တွေမှာအခုလိုဦးစားပေးကိစ္စတွေအကောင့်ထဲပေါ်ဆောင်ရွက်တာကိုတွေ့လာလိမ့်မယ်လို့ထင်ပါတယ
် American နိုင်ငံရေးလောကကအကြက်တဲတွေကိုဖြည့်ရှင်းနိုင်မယ့်နည်းတချို့ကအကြံပြုပါတယ
် I think
longer term we do need to focus more
yeshi ma lut do apwe zi rui ma ba pyu bian pyaung le yi po a yong sai lou saung bo lo me tin ma de lut do ma lou ngan rui chaw chaw mu mu le pat nai aw a thauk gu phit si me tacha nai ngan ye party ko za pyu tu rui pa win la nai ye ni lan rui sha pwe ma da party ji na kya a cha a bian lan pait so a tai khan lou ni ja de a che ni gu ကျော်လွားနိုင်ပါမယ်
အခုလိုနိုင်ငံရေးလွန်ဆွဲပွဲတွေဟာအမေရိကန်ပြည်ထောင်စုရဲ့ခေါင်းဆောင်မှုအခမ်းအနားပုံရိပ်နဲ့စီးပွားရေးကဏ္ဍဘက်မှာလည်းထိခိုက်နိုင်ကြောင်းသုံးသပ်သူတွေကထောက်ပြပါရစေခင်ဗျာ
ကောင်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအစီအစဉ်မှာအခုတော့ခီးသွွားအစီအစဉ်ပဲအလှည့်ပေးကြပါတယ်မင်္ဂလာပွဲဆင်နွှဲကျင်စရာဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့အကြောင်းမှာမင်္ဂလာပွဲကျင်းပကျင်းသူတွေအတွက်ဘရာဇီးလ်နိုင်ငံမြို့တော် Rio de Janeiro မြို့ဟာရေပန်းစားတဲ့နေရာတစ်ခုဖြစ်လာနေပါတယ်။မင်္ဂလာမောင်နှံတွေအတွက်ဘလို့ဆွတ်ဆောင်မှုတွေရှိနေလို့လဲဆိုတာကိုမတ်ဆုမြတ်မွန်နဲ့တူကဘာတလောခီးစ်သွားအစီအစဉ်ကနေတွားပြီးလေ့လာကြည့်အောင်ပါခင်ဗျာ။
ယေရှုခရစ်တော်ကအားလုံးကိုယဉ်ဖွင့်ကြိုဆိုနေတဲ့ပုံဖြစ်အောင်ထူးဆစ်ထားတဲ့အေယာမခရစ်တရတီမာယုတ်ထူကြီးဟာဘရာဇီးလ်နိုင်ငံကိုအကူအစားပြုတဲ့အထင်ကရယုတ်ထူကြီးဖြစ်ပါတယ်။ကော်ကိုဗာဒူတောင်ပေါ်မှာ68ပေအမြင့်ရှိတဲ့ယေရှုယုတ်ထူကြီးကရီယိုဒီဂျနေရိုမြို့ကိုအပေါ်စီးကနေမိုးထားတယ်လို့ဖြစ်နေပါတယ်။ခေတ်သစ်အံပွဲ9ခုထဲမှာပါတဲ့ခရစ်တရတီမာအေယာမယေရှုခရစ်တော်ယုတ်ထူကြီးအပြင်လှပတဲ့ပင်လယ်ကမ်းခြေတွေတောင်တန်းတွေနဲ့ရီယိုဒီဂျနေရိုမြို့ဟာကမ္ဘာလှည့်ခီးသွွားဧည့်သည်တွေအလားအများဆုံးကမ္ဘာမြို့တွေထဲမှတစ်ခုပါဝင်ပါတယ်။အခုတော့ကမ္ဘာလှည့်ခီးသွွားတွေတောင်မကကမ္ဘာကျွမ်းကမင်္ဂလာဆောင်ခြင်းသူတွေပါအလားများနေတယ်လို့ဘရာဇီးခီးသွွားလုပ်ငန်းတာဝန်ရှိသူတွေကပြောပါတယ်။ရီယိုဒီဂျနေရိုမြို့ကတောင်တွေပေါ်မှာအကျော်ကြားဆုံး Sugar Loaf တောင်ကြီးကိုရောခရစ်တရတီမာရုပ်ထုကြီးကိုပါလှမ်းမြင်နေရတဲ့ခန်တဟောင်းနေရာမှာနေဝင်ချိန်အလှကိုနောက်ခံထားပြီးမင်္ဂလာပွဲကျင်းပနေတဲ့မင်္ဂလာမောင်နှံကRio မြို့ကနေမိုင်300ကျော်အဝေးမှာရှိတဲ့ São Paulo မြို့ကဖြစ်ကြပါတယ်
။ Então mesmo hoje atualmente morando em São Paulo, a gente
ကျွန်တော်တို့က São Paulo မှာနေပြီးမဲ့ကျွန်တော်တို့နှစ်ယောက်လုံးကမင်္ဂလာပွဲကိုအထင်ကရနေရာမှာလုပ်မယ်လို့ပထမဦးစားပေးရွေးခဲ့ကြပါတယ်။ဒီနေရာက Rio မြို့နယ်လဲကပ်နေပါတယ်။ Sugar Loaf တောင်ကြီးကိုရော Christ the Redeemer ရုပ်ထုကြီးကိုပါလှမ်းမြင်နေရပါတယ်။ကျွန်တော်တို့မင်္ဂလာပွဲကိုလှကြတဲ့ဧည့်သည်တွေကိုမမေ့နိုင်စရာရှုခင်းအလှနဲ့တွေ့ကြုံပေးချင်တာပါ။
သူတို့မင်္ဂလာပွဲကိုလာကြတဲ့ဧည့်သည်တွေကလည်းဆောက်ပေါလိုမျိုးကနေလာကြတာပါအခုလိုရီယိုမျိုးကရှုခင်းအလှနေရာမျိုးတွေမှာမင်္ဂလာပွဲလှုပ်ချင်သူတွေပို့ပို့များလာနေတယ်လို့မင်္ဂလာပွဲစီစဉ်တဲ့လုပ်ငန်းတွေကပြောကြပါတယ်အထူးသဖြင့်ကိုယ့်နေရာမဟုတ်တဲ့ထူးထူးခြားခြားနေရာတစ်ခုမှာတကူးတကသွားပြီးပွဲလှုပ်ချင်ကြသူတွေကြားမှာရီယိုဒီဂျနေရိုမျိုးကမျက်စိကျစရာဖြစ်နေတာပ
ါအဓိကကတော့ရှုခင်းကတိတ်လာလို့ပါကျမတို့ကပင်လယ်အလှကိုတိတ်တဘောကြတော့ပင်လယ်နောက်ခံတဲ့နေဝင်အလှကိုမြင်ချင်တယ်လေဒီနေ့ကတော့ဖျားသခင်ရဲ့ကျေးဇူးကြောင့်ရာသီဥတုကလည်းတိတ်ကိုတာရပြီးတကယ်ကိုပြည့်စုံတဲ့နေ့တစ်နေ့ဖြစ်ပါတယ
်အခုလိုကမ္ဘာအထင်ကရခရစ်တရတီမာရုပ်ထုကြီးနဲ့တခြားယဉ်ကျေးမှုဆိုင်ရာကာနီဗယ်ပွဲတော်တွေကြောင့်ရီယိုဒီဂျနေရိုမြို့ကိုလာလည်ကြတဲ့ကမ္ဘာလှည့်ခီးသွွားဧည့်သည်ကတစ်နှစ်ကိုတန်းတဲ့ချီရှိပါတယ်ဒီလိုနိုင်ငံတကာကလာလည်နေကြသူတွေအပြင်မင်္ဂလာပွဲတွေလာရောက်ကျင်းပသူတွေများလာတာကြောင့်မင်္ဂလာပွဲဆိုင်ရာကုန်စည်ပြပွဲတွေမှာနိုင်ငံသားတွေကိုပါဆွဲဆောင်နိုင်ဖို့အာရုံစိုက်လာကြပါတယ်
။ A procura aqui na capital é muito grande, nós temos o Cristo Redentor,
o Ponte Christ the Redeemer နဲ့ Sugar Loaf တောင်ကြီးရှိတဲ့နေရာတွေကိုနိုင်ငံတကာဧည့်သည်တိုင်းအရောက်သွားကြင်ကြသလိုနိုင်ငံသားကနေလာပြီးမင်္ဂလာပွဲလာလို့ချင်သူတွေလည်းတိတ်များပါတယ်။မင်္ဂလာပွဲစည်းအွက်တိုးတက်နေတဲ့အတွက်ခရီးသွားလုပ်ငန်းကိုလည်းတစ်နှစ်ပတ်လုံးတိုးတက်အောင်အထောက်အကူပြုရာမှုကျွန်တော်တို့တကယ်ဝမ်းသာပါတယ်။
တခြားကနေရီယိုကိုလာပြီးမင်္ဂလာပွဲကျင်းပကြတဲ့အနေနဲ့ခရစ်တရတီမာရုပ်ထုကြီးရှိတဲ့နေရာကိုပထမဦးစားပေးရွေးချယ်ကြတယ်လို့မင်္ဂလာပွဲစီစဉ်ပေးသူတွေကပြောကြပါတယ
်မတူညီတဲ့အတွေ့အကြုံဖြစ်ပါတယ်မင်္ဂလာမောင်နှံအတွက်တင်မဟုတ်ပဲမင်္ဂလာပွဲပြင်ဆင်ပေးသူအားလုံးအတွက်လည်းမမေ့နိုင်စရာအတွေ့အကြုံတွေရစေပါတယ်
သူတို့သမီးသူတို့သားတွေအတွက်နံပါတ်1ဦးစားပေးနေရဖြစ်နေတဲ့ Rio de Janeiro မြို့မှာတခြားကလာပြီးကျင်းပတဲ့မင်္ဂလာပွဲဘလောက်များတယ်ဆိုတာလောလောဆယ်စစ်တမ်းအတိအကျမရှိသေးပေမဲ့နေရာရချင်းမရနိုင်လောက်အောင်များနေတယ်လို့ပြည်내ခေသွားဝင်ကြီးကပြောပါရယ်
Cristo Redentor tem casamentos, parece que são mais de 200 casamentos por ano.
Christ the Redeemer ရုပ်တူကြီးခြေရင်းမှာကျင်းပကြတဲ့မင်္ဂလာပွဲပေါင်းကတစ်နှစ်တစ်နှစ်ကို200ကျော်ပါတယ်။တစ်ခါတလေပွဲလုပ်ခြင်းသူရှိတာတောင်ရက်ချင်းမရကြတာမျိုးတွေရှိပါတယ်။အထူးသဖြင့်မင်္ဂလာပွဲတီးတန့်ကျင်းပတဲ့နေရာတွေမှာလည်းတစ်ခါတခါရက်ချင်းအားလုံးပြည့်နေတာမျိုးလူကျင်တဲ့ရက်မရတာမျိုးတွေဖြစ်နေကြပါတယ်။အဲ့ဒါတွေကိုကြည့်ရင် Rio de Janeiro မြို့မှာမင်္ဂလာပွဲလာလုပ်ခြင်းသူတွေများနေတယ်ဆိုတာသိနိုင်ပါတယ
်။1922ခုနှစ်မှာအုံမြင့်ချခဲ့ပြီးတော့1932ခုနှစ်မှာစတင်ဖွင့်ခဲ့တဲ့ Christ the Redeemer ယေရှုရုပ်ထုကြီးရဲ့ခြေရင်းမှာမင်္ဂလာဆောင်ပွဲတွေကို2015ခုနှစ်မှာတည်းကစတင်ကျင်းပနေတာဖြစ်ပါတယ်။မြို့ကန်ကြော်ကြတဲ့အမှုပညာရှင်တယောက်ကအာယုံမတက်ခင်ဒီနေရာမှာမင်္ဂလာပွဲကျင်းပခဲ့တာကနေမြို့ရဲ့အထင်ကြီးနေရာမှာမင်္ဂလာပွဲလုပ်တာခေတ်ဆားလာခဲ့တာပါ။ကမ္ဘာတဝန်းကခီးသွွားဧည့်သည်တွေရောက်မလာခင်မနေ့လင်းအားကြီးအချိန်မှာမင်္ဂလာပွဲကျင်းပနိုင်ဖို့အတွက်ဧည့်သည်တွေမနေ့9နာရီလောက်ထဲကရောက်နေကြပါတယ်
။ Nesse momento a gente está correndo aqui um pouquinho contra o tempo, né? Porque a gente já tá com a
အခုဆိုရင်ကျမတို့နည်းနည်းအချိန်လုနေကြရပါတယ်။ဧည့်သည်တွေလည်းစရောက်နေကြပါပြီ။နေမထွက်ခင်မင်္ဂလာပွဲကိုစဖို့လိုပါတယ်။ပွဲစားတဲ့အချိန်နဲ့ပြီးတဲ့အချိန်ကတိတ်ကိုအရေးကြီးပါတယ်။ကဘာလှည့်ခီးတဲ့တွေရောက်မလာခင်အားလုံးသိမ်းဆဲပြီးစီးနေဖို့လိုပါတယ်
။ဒီမင်္ဂလာပွဲကျင်းပနေတဲ့ဇုံတွဲကလည်းရီယိုမြို့ကနေမိုင်900ကျော်ဝေးတဲ့ကူတီချီဘာမြို့ကလာကြတာဖြစ်ပါတယ်။အခုလိုတခြားမြို့မှာမင်္ဂလာပွဲကိုလာကျင်းပရတဲ့အတွက်ပို့အလုံးချုပ်ပေမဲ့လည်းဒီနေရာမှို့တခြားဘယ်မှနင်းမှမတူတဲ့အမှတ်ရစရာအတွေ့အကြုံတွေရတယ်လို့သူတို့သမီးကပြောပါတယ်
။ Well,uma vista única um casamento único é tudo
ရှုခင်းအလားကဘာနဲ့မှမတူသလိုဒီနေရာမှာပဲထူးထူးခြားခြားဆက်ရဲစွမ်းအားကိုခံစားရပါတယ်တခြားဘယ်မှမမရပါဘူးဒီလိုနေရာမှာမင်္ဂလာပွဲကျင်းပရတာတကယ်ကိုထူးခြားလှပါတယ
်ဘရာဇီးနိုင်ငံကအထင်ကရလူသိများတဲ့ Christ the Redeemer ရုပ်ထုကြီးခြေရင်းမှာမင်္ဂလာဆောင်ကြသူတွေအနေနဲ့အခမ်းအနားကိုမနေ့9နာရီခွဲမတိုင်ခင်မှာအားလုံးရှင်းလင်းပေးကြဖို့လိုပါတယ်ကဘာအံပွဲခုနှစ်ခုတည်းပါတဲ့ရုပ်ထုကြီးစီလာကြတဲ့နိုင်ငံတကာကကဘာလက်ခီးသွွားဧည့်သည်တွေကိုမနေ့၈ရက်ကစပြီးဝင်ခွင့်ပေးတာမို့ဧည့်သည်တွေရောက်မလာခင်အခမ်းအနားတွေကိုအပြီးသက်ကျင်းပကြရပါတယ်။ခီးသွွားဧည့်သည်တွေကိုလာခွင့်ပြုချိန်ပိတ်လိုက်တဲ့ည9နာရီနောက်ပိုင်းမှာလည်းမင်္ဂလာအခမ်းအနားတွေကျင်းပကြပါတယ်။ညဘက်မှာဆိုရင်တော့ Rio de Janeiro မြို့ရဲ့ညအလှကိုအပေါ်စီးကနေမြင်နေကြရမှာပါ။တကယ်လို့နေ့ဘက်အချိန်မှာမင်္ဂလာဆောင်ကျင်နေဆိုရင်တော့အေယာမယေရှုရုပ်ထုကြီးထဲမှာရှိတဲ့ဖျားချောင်းလေးထဲမှာအချင်းယုံမင်္ဂလာပွဲလုပ်လို့ရပါတယ်ရှင်ကျွန်မဆုမြတ်မွန်ပ
ါမဆုမြတ်မွန်တက်ဆက်တဲ့ဘာတလောခီးသွွားအစီအစဉ်မှာ VOA American တန်ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒါမှမဟုတ်မိမိတို့ဒေသအတွင်းကထူးခြားတဲ့သတင်းတွေကိုပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရမယ့် email လိပ်စာ bami.voanews.com ဖြစ်ပါတယ်မြကူချန်နေသေးတဲ့အချိန်တော်တွင်မှာတော့သတင်းအချင်းချက်ကိုဥတမောင်တန်းကပြောပြပေးပါဦးခင်ဗျာ
။ America အောက်လွတ်တော်ဥက္ကဋ္ဌ Capital Bank တီကိုယာဒုကဖယ်ရှားရေးအစုကိုမဲခွက်ရမှာအဆိုဘက်က216မဲ210နဲ့အနိုင်ရရှိသွားတဲ့အတွက် Mr. Kevin McCarthy ဟာဥက္ကဋ္ဌယာဒုကနေအင်္ဂါနေ့နေ့လယ်ပိုင်းကဆင်းပြေးလိုက်ရပြီဖြစ်ပါတယ်။ Conservative တွေလိုလားတဲ့အတိုင်း budget ကိုပြီးခဲ့တဲ့အပတ်ကမချနိုင်ခဲ့တဲ့အတွက် Republican လွှတ်တော်အမတ် Matt Gaetz ကခေါင်းဆောင်မှုပြောင်းလဲရေးမဲခွဲရေးအဆိုကိုတနင်္လာနေ့ညပိုင်းကအဆိုပြုတင်သွင်းခဲ့တာဖြစ်ပါတယ်။ Indonesia နိုင်ငံရဲ့နိုင်ငံတော်ပိုင်လက်နက်ထုတ်လုပ်ရေးကုမ္ပဏီတွေကမြန်မာစစ်တပ်ကိုလက်နက်ရောင်းချနေကြောင်းတန်တရားဖြစ်စရာရှိတာကြောင့်စုံစမ်းစစ်ဆေးပေးဖို့လူခွေရေးအဖွဲ့တွေက Indonesia နိုင်ငံအမျိုးသားလူခွေရေးကော်မရှင်ကိုတနင်္လာနေ့ကတောင်းဆိုလိုက်ကြကြောင်းတက်ကြွလှုပ်ရှားသူတွေရဲ့ရှေ့နေ Ferry Emissary ကပြောပါတယ်။ချင်းလူခွေရေးအဖွဲ့မြန်မာတောင်းဝင်းကမ္ဘာစီမံချက်အဖွဲ့လိုအတိတ်ပဲရနိုင်တဲ့မြန်မာ accountability project နဲ့ရခိုင်အင်ဒိုနီးရှားအစိုးရရှေ့နေဂျုံနဲ့လူခွင့်ရေးစောစီအုပ်သူမာဇူကီဒါရစ်ပန်တို့ကတိုင်တိုင်းကဲကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာအထွေထွေရေကောက်ပွဲတွေကို2025ခုနှစ်မှာကျင်းပနိုင်ချေရှိတယ်လို့ပြည်ထောင်စုကြက်ခိုင်နဲ့ဖွံ့ဖြိုးရေးပါတီဝင်တူက AFP သတင်းကိုအင်္ဂါနေ့ကပြောလိုက်ပါတယ်ပြည်ကမျိုးပါတီကစစ်တပ်ကကြောက်ခန့်ကျောထောက်နောက်ခံပေးထားတာဖြစ်တယ်လို့အခြားပါတီဝင်တို့လည်းရွေးကောက်ပွဲကျင်းပနိုင်ခြင်းရှိကြောင်း AFP သတင်းထတာကိုအတည်ပြုပြောကြားခဲ့ပါတယ်။အိန္ဒိယမှာရှိတဲ့ကနေဒါသံတမန်62ယောက်နဲ့40ယောက်ကိုဖယ်ရှားဖို့အိန္ဒိယကအမိန့်ထုတ်လိုက်တဲ့ကြောင်းအမည်မဖော်လိုတဲ့ကနေဒါတာဝန်ရှိသူလူကအင်္ဂါနေ့ကပြောလိုက်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါသတင်းချင်းချုပ်ကိုဥတမောင်တန်းကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်မှုကမတ်တင်ကီထိုက်ဖြစ်ပါတယ်။အတန်ဖန်းရုပ်တန်ဖန်းအင်ဂျင်နီယာတွေကတော့Jimmy Cook နဲ့ Nick Ivanotto ဖြစ်ကြပါတယ်။
VOA American တိုင်းရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာ။မနေ့6နိုင်ရက်နေ့9နိုင်အထိလိုက်ဒိုမီတာ2440 52နဲ့လိုက်လက်မီတာ190ပြင် VOA ရဲ့ Facebook YouTube နဲ့ website စာမျက်နှာတွေကနေတိုက်ရိုက်ကြည့်ရှုနားဆင်ထုတ်လွှင့်ပေးကြတော့နားဆင်ခဲ့တဲ့အတွက်ကျေးဇူးများကြီးတင်ပါတယ်။သောတာရှင်တွေကမြဝပြည်သူပြည်သားအားလုံးပေါကခတ်သိရှင်းငိမ့်ပြီးဘေးရန်ရဲ့ကင်းကျန်းမာရွှင်လန်းကြပါစေ။ကျွန်တော်ကတော့ညီငယ်ပါခင်ဗျာ။This program.